Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဒီဇင်ဘာလ28ရက်စနေနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချက်ပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာ။ကျွန်တော်ဆက်မှုပြီးပါအခုမနက်ခင်းကြားမယ်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းအစိုးရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကြားမှာစစ်တုံ့ပန်းလဲလှယ်နေကြပါတယ်။အမေရိကန်နဲ့ NATO အဖွဲ့ကရုရှားကလုံခြုံရေးကိုချိန်းချောက်တဲ့သူတွေအဖြစ်သတ်မှတ်ချက်ကိုမစ္စတာပူတင်ကအတည်ပြုလိုက်ပါတယ်။စီးရီးယားနိုင်ငံမှာတော့အစိုးရရဲ့လေကြောင်းကတိုက်ခိုက်မှုကြောင့်အရတား40နီးပါးတေဆုံးသွားပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့တူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့လူ2သိန်းကျော်သေဆုံးခဲ့ရတဲ့ဆူနာမီဖြစ်ပြီးတဲ့နောက်ပိုင်းတဘာဝဘေးရန်တွေကြိုတင်သတိပေးစနစ်တွေကိုနိုင်ငံတကာအစိုးရတွေကတက်ဆင်ထားပေမဲ့ဘယ်လိုအားအနည်းချက်တွေရှိနေပါသလဲ
The warning system that I installed almost 100 warning center at the southern part
အခုလိုပြောကြားချက်တွေနဲ့အတူဆူနာမီဆယ်နှစ်ပြည့်အထိမ်းအမှတ်ထိုင်းနိုင်ငံမှာလုပ်ခဲ့တာတခါထိုင်းနိုင်ငံလိပ်ကျွန်းလူသတ်မှုကိစ္စမြန်မာစုံစမ်းရေးကော်မရှင်ကနေသက်သေစည်ရင်တင်သွင်းခဲ့တာနဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲပေါ်လူမှုတွေရဲ့စိတ်ဝင်စားမှုအခြေအနေတွေကိုအခုမနေ့မှကြားဖို့ရှိပါတယ်။ဒါတွေကိုမပြောခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုအောင်ကကြေညာပေးပါမယ်ရှင်။
ယူကရိန်းအစိုးရနဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကြားစစ်တုံ့ပန်းလဲလှယ်တဲ့အစီအစဉ်ကိုတောက်ကြနေမှာစတင်လှုပ်ဆောင်နေပြီးတော့ယာနဲ့ချီပြီးဖမ်းဆီးထားသူတွေကိုညနေပိုင်းမှာလွတ်ပေးရမယ်လို့မျှော်လင့်ရပါတယ်။ဒီလိုအပြန်အလှန်စစ်တုံ့ပန်းတွေဖလှယ်တဲ့နေရာမှာပြီးခဲ့တဲ့7လအတွင်းယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာဖမ်းဆီးခံထားရတဲ့ခွဲထွက်ရေးသဘုံအဖွဲ့ဝင် 220 ကျော်နဲ့ယူကရိန်းအစိုးရဘက်ကတပ်ဖွဲ့ဝင် 150 ပါဝင်တယ်လို့ဆိုပါတယ်။အခုသတင်းပတ်အတွင်းဘလာရုတ်စီယန်မြို့တော်ဖြစ်တဲ့မင်းစ်မှာရရှိခဲ့တဲ့နှစ်ဖက်သဘောတူညီမှုအရအခုလိုစစ်တုံ့ပန်းတွေကိုအပြန်အလှန်ဖလှယ်နေကြတာဖြစ်ပါတယ်။ယူကရိန်းအစိုးရနဲ့ရုရှားထောက်ခံတဲ့ရုရှားလူလာသူခွဲထွက်ရေးတပုံတွေရဲ့ကိုယ်စားလှယ်တွေဟာအခုသတင်းပတ်စောစောပိုင်းမှာငြိမ်းချမ်းရေးဆွေးနွေးမှုအသစ်ပြုလုပ်ခဲ့ကြပြီးအဲ့ဒီဆွေးနွေးပွဲကိုရုရှားအစိုးရနဲ့ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ညီနိုင်ဆွေးနွေးသူတွေဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းချုပ်ဆိုခဲ့တဲ့အပြစ်ရရေးသဘောတူညီချက်ပို့ပြီးတော့ခိုင်မာမှုရှိစေဖို့နီလန်တွေကိုအာရုံစိုက်ပြီးတော့ဆွေးနွေးနေကြပါတယ်။ဗိုလ်ထူးနေဆွေးနွေးပွဲရဲ့နောက်ဆက်တွဲအဖြစ်တောက်ကြနေမှာဆက်ပြီးတော့ဆွေးနွေးမှုပြုလုပ်ခဲ့ပြီးယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်နက်စ်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲဖို့အတွက်ညီညာရေးသဘောတူညီမှုလက်မှတ်ရေးထိုးနိုင်ရေးအတွက်ဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။ရုရှားဆွေးရကအစ်စ်ချမှတ်လိုက်တဲ့စာရေးမှတ်တမ်းမှာနီတိုမာမိတ်နဲ့အမေရိကန်ပြည်ထောင်စုဟာရုရှားရဲ့လူညုံရေးကိုအဓိကချင်းချောက်နေသူတွေအဖြစ်စာရင်းသွင်းလိုက်ပါတယ်။ဒီစာရေးမှတ်တမ်းအစ်စ်ကိုသမရဗလာဒီမီယာပူတင်ကတောက်ကြနေမှာအတည်ပြုခဲ့တာပါဒီမှတ်တမ်းရဲ့ဆိုလိုရင်းကတော့အရင်မှတ်တမ်းအတိုင်းမပြောင်းလဲပါဘူးအရေးယူတန်ခတ်မှုတစ်တွေချမှတ်ခဲ့တာနဲ့အတူ NATO အဖွဲ့ရဲ့စီးချက်တင်မှုတွေနဲ့မဟာမိတ်တွေရဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေတဲ့လှုပ်ဆောင်မှုလို့ရုရှားကသတ်မှတ်ပါတယ်မဟာမိတ်အဖွဲ့ရဲ့အကြီးအကဲတူကတော့ရုရှားအပါအဝင်ဘယ်နိုင်ငံကိုမှ NATO အနေနဲ့ချိန်ချောက်မှာမဟုတ်ဘူးလို့ VOA ကိုပြောပါတယ်NATO ရဲ့လုပ်ငန်းစဉ်တွေဟာအဖွဲ့ဝင်နိုင်ငံတွေရဲ့လူညုံရေးအတွက်သဘာဝအလျောက်အချိုးကျကျခုခံနေဆိုတာရှင်းနေတယ်လို့နိုင်ငံတကာဥပဒေနဲ့အညီဆောင်ရွက်တာဖြစ်ပါတယ်။တကယ်တော့ယူကရိန်းအရေးမှာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အပြင်ဥရောပလူညုံရေးကိုထိပါနေတာဟာရုရှားဖြစ်တယ်လို့သူကပြောသွားပါတယ်။ဒါပေမဲ့လည်းနိုင်ငံတွေအနေနဲ့သူတို့ရဲ့အနာဂတ်ကိုလွတ်လပ်စွာရေးပိုင်ခွင့်ရှိတာအပါအဝင်နိုင်ငံတကာဥပဒေစီမံစည်းကမ်းအတိုင်းရုရှားကလုပ်သွားမှသာ NATO နဲ့ရုရှားအကြားအပြူသဘောဆက်ဆံသွားမယ်လို့လည်း NATO ဘက်ကပြောဆိုပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအတွင်း IS Islamist အစွန်းရောက်စစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသကိုအစိုးရကလေကြောင်းကနေတိုက်ခိုက်မှုပြုလုပ်ခဲ့ရမှာအရတား38ယောက်ထဲမှနေသေဆုံးသွားတယ်လို့ဆီးရီးယားနိုင်ငံအတွင်းကအခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုပါတယ်။ကာဘစင်မြို့အနီးမှာရှိတဲ့ Elbat ဆိုတဲ့အရက်ကိုဆီးရီးယားအစိုးရရဲ့လေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ရမှာတည်ဆုံသွားတဲ့အရက်သားတွေထဲမှာကလေး9ယောက်နဲ့အမျိုးသမီး2ယောက်ပါဝင်တယ်လို့ Britain နိုင်ငံအခြေစိုက်တဲ့ Syria လူခွင့်ရေးအဖွဲ့ကပြောဆိုပါတယ်။အခင်းဖြစ်ပေါ်တဲ့အရက်ဟာ Aleppo မြို့ရဲ့အရှေ့မြောက်ဘက်မှာရှိပြီးတော့ Islamic စစ်သွေးကြွတွေထိန်းချုပ်ထားတဲ့အရက်ဖြစ်ပါတယ်။အဲ့ဒီအရက်ကိုဆီးရီးယားအစိုးရကလည်းလေကြောင်းတိုက်ခတ်မှုတွေထပ်ခါတလဲလဲပြုလုပ်နေတာပါ။ American နဲ့သူ့ရဲ့မဟာမိတ်ညွန်ပေါင်းတပ်တွေကလည်း Syria နိုင်ငံနေဆက်မြစ်ဖြစ်တဲ့ Kobani မြို့အနီးမှာရှိတဲ့ IS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုတောက်ကြနေမှာလေကြောင်းတိုက်ခိုက်မှု၄ချိန်ပြုလုပ်ခဲ့တယ်လို့အီရန်နိုင်ငံအတွင်းမှာရှိတဲ့စစ်သွေးကြွတွေကိုလည်းလေကြောင်းတိုက်ခိုက်မှု၅ချိန်ပြုလုပ်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံမြောက်ပိုင်းဝါဇီရစ္စတန်ဒေသမှာအစ္စလာမစ်အစွန်းရောက်တိုက်ခိုက်ရေးသမားတွေကိုအမေရိကန်ပိုင်းလိုယူဆရတဲ့လူလိုက်ပါခြင်းမရှိတဲ့ drone လေယာဉ်နဲ့ပါကစ္စတန်လေတပ်ကတိုက်လေယာဉ်တွေဟာ တောက်ကြာနေကတိုက်ခိုက်ခဲ့ရမှာအစ္စလာမစ်တိုက်ခိုက်ရေးသမား30ထက်မနည်းတေဆုံးသွားပြီးတော့တေဆုံးသူတွေထဲမှာစစ်သွေးကြွတိုက်ခိုက်ရေးခေါင်းဆောင်တွေလည်းပါဝင်တယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နေဆက်မှာပြုလုပ်တဲ့လေကြောင်းတိုက်ခိုက်မှုဟာတော်တော်ထိရောက်မှုရှိတယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုပါတယ်ခင်ဗျာ
အဇာဘိုင်ဂျန်ဘာကူမှာရှိတဲ့အမေရိကန်အစိုးရရမုံငွေနဲ့မတည်ထားတဲ့ Radio Free Europe ယုံကိုတောက်ကြာနေမနက်ခင်းမှာအဇာဘိုင်ဂျန်ရဲတွေကဝင်ရောက်စီးနင်းပြီးရုပ်လုပ်ငန်းတွေကိုရပ်ဆိုင်းခဲ့တယ်လို့သတင်းတောက်တွေကလည်းဆက်အလုံးမလုပ်ဖို့အမိန့်ပေးခဲ့ပါတယ် RFE Editor ချုပ် Nanette Bajic ကဒါဟာနိုင်ငံတကာရဲ့တနိထန်ချဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအဇာဘိုင်ဂျန်အနိုင်ငံအနေနဲ့ထိန်းသိမ်းဆောက်ရှောက်ဖို့ကတိပြုထားတာကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်ဆိုပြီးပြောပါတယ်အစိုးရရှိနေရုံကအရာရှိတွေဟာရုံးဆရဆရန်တွေကိုယူဆောင်သွားကြပြီး Radio Ezelin ကဝန်ထမ်းတွေကိုလည်းစစ်ဆေးမေးမြန်းခဲ့တယ်လို့သူကဆိုပါတယ်။ဘာကြောင့်အခုလိုမျိုးဝင်ရောက်စီးနှင်ခံရလဲဆိုတာကိုတော့အသေးစိတ်မသိရသေးပါဘူးခင်ဗျာ
။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံလွှင့်ပေးနေပါတယ်ရှင
်။ New American တံမြန်မာပိုင်းအစီအစဉ်ကစနေနေ့နံနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။လွန်ခဲ့တဲ့10နှစ်ကလူပေါင်း2,200ကျော်တေဆုံးခဲ့ရတဲ့ဆူနာမီရေလိုင်းတံကျုံခဲ့ရတဲ့အထိတ်မှတ်အောက်မေ့ဘွယ်အခမ်းအနားတွေကိုအာရှတိုက်ရဲ့ပင်လယ်ကမ်းခြေတွေမှာမနေ့ကပြုလုပ်ခဲ့ကြပါတယ်။ဘာသာရေးဝတ်ပြုစုတောင်းပွဲတွေရေလိုင်းရိုက်ခတ်တဲ့အချိန်အရောက်မှာညင်သက်ပြီးတော့မြစ်တာပို့ဆူတောင်းမှုတွေပြုလုပ်ခဲ့ကြတာပါ။အိန္ဒိယသမုဒ္ဒရာအတွင်း2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့ဆူနာမီရေလိုင်းကြီးရဲ့ဘေးဒဏ်ကိုနိုင်ငံပေါင်းတရာစင်လောက်ကြုံတွေ့ခဲ့ရပါတယ်။ခရစ်မတ်နေ့အလွန်နန္နခင်းမှာရိုက်ပုတ်သွားတဲ့ဒီရေလိုင်းကြီးကြောင့်ပင်လယ်ကမ်းခြေဒေသမှာနေထိုင်သူတွေခီးသွွားအပန်းဖြေကြသူတွေအများပြားပျက်စီးဒုက္ခရောက်ခဲ့ကြပါတယ်။ဒေသအတွင်းမှာနှစ်ပေါင်း40အတွင်းအပြင်းထန်ဆုံး 9.1 အဆင့်ရှိတဲ့မြေငလျင်ကြီးပင်လယ်ပြင်အတွင်းမှာလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီရေလိုင်းကြီးပေါ်ပေါက်လာခဲ့ရတာပါ။အိန္ဒိယသမုဒ္ဒရာအတွင်းမှာပေါ်ပေါက်ခဲ့တဲ့ရေလိုင်းလုံးကြီးဟာဂျက်လီယင်အရှိန်မျိုးနဲ့ရွေးရှားပြီးတော့အာဖရိကတိုက်အရှေ့ဘက်ချမ်းထီကိုတက်ရောက်မှုဖြစ်သွားစေခဲ့ပါတယ်။အဆိုးဝါးဆုံးကြုံတွေ့ခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံအာချေးဒေသမှာပြုလုပ်တဲ့ဆူတောင်းအောက်မေ့ဘွယ်အခမ်းအနားကိုအင်ဒိုနီးရှားဒုတိယသမ္မတယူဆုတ်ကလာတက်ရောက်ခဲ့တယ်လို့ထိုင်းနိုင်ငံပူကက်ခရိုင်ခေါလတ်မှာကျင်းပတဲ့အခမ်းအနားကိုတော့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကဦးဆောင်ကျင်းပခဲ့ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမှာဆယ်စုနှစ်တွေအတွင်းအစိုးဆုံးရည်ကြီးမှုကိုကင်တွယ်လုပ်ကင်နိုင်ဖို့အတွက်မလေးရှားဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုအားလည်းရဲ့အပန်းဖြေခရီးကိုအချိန်တိုတိုနဲ့အဆုံးသတ်ပြီးမလေးရှားနိုင်ငံကိုပြန်သွားပြီဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မစ္စတာနဂျစ်ဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဟာဝိုင်မှာဂေါ့ဖ်ကစားနေတဲ့တပ်ပုံတွေထွက်လာပြီးတဲ့နောက်ဝေဖန်မှုတွေခံနေရပါတယ်။ဝန်ကြီးချုပ်နဂျစ်ရဲ့ Facebook မှာမလေးရှားပြည်သူတွေကနိုင်ငံမှာဆူဆူဝါးဝါးရည်ကြီးနေတာကြောင့်နိုင်ငံကိုမြန်မြန်ပြန်လာဖို့တောင်းဆိုခဲ့ကြတဲ့ message တွေကိုတွေ့ရမှာပါမလေးရှားနိုင်ငံမှာဆယ်စုနှစ်တွေအတွင်းအစိုးဆုံးရည်ကြီးမှုကြောင့်လူ9ဦးသေဆုံးပြီးလူပေါင်း3,000,000လောက်ကိုလည်းနေရာရွှေ့ပြောင်းပေးခဲ့ရပါတယ်အချိန်အခါမဟုတ်ပဲမိုးသေးထန်စွာရွာသွန်းခဲ့တာကြောင့်ရွေလမ်းမိုးမှုတွေဖြစ်လာပြီးမလေးရှားမြောက်ပိုင်းပြည်နယ်9ခုကရွာတွေနဲ့မြို့အတော်များများကိုအာဏာပိုင်တို့ရွှေ့ပြောင်းပေးခဲ့ရပါတယ်နောက်ရက်အတော်ကြာတဲ့အထိမိုးသေးထန်စွာဆက်ပြီးရွာအုံးမှာဖြစ်ပြီးအရင်တုန်းကရည်ကြီးတဲ့ဒဏ်ကိုမခံရသေးတဲ့တောင်ပိုင်းပြည်နယ်တွေကိုပါပြန့်နှံ့သွားမယ်လို့လည်းမိုးလေဝသပညာရှင်တွေကပြောပါတယ်ခင်ဗျာ
မြေထဲပင်လယ်ပြင်အတွင်းကနေလှေစီးပြေးပြောင်းရွှေ့နေထိုင်မှုကျူးပန်းရသူ1,200ကျော်ကိုကယ်တင်ခဲ့ရတဲ့အကြောင်းအီတလီရေတပ်ကပြောဆိုပါတယ်။အများစုဟာဆစ်စလီကမ်းလွန်ပင်လယ်ပြင်အတွင်းအခုသတင်းပတ်တွင်မှကျင်းပန်းများစွာပြုလုပ်ခဲ့တဲ့ကေဇေးရေးလှုပ်ဆောင်မှုတွေအတွင်းမှပြောင်းရွှေ့အခြေချဖို့ကျူးပန်းကြသူတွေကိုကယ်တင်ခဲ့ရတာဖြစ်တယ်လို့အီတလီရေတပ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အီတလီမီဒီယာတွေရဲ့သတင်းတွေထဲမှာတော့တေဆုံးသူတယောက်ရှိတယ်လို့ဆိုပါတယ်။ပြောင်းရွှေ့နေထိုင်မှုကျူးပန်းကြသူအများစုရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်ပြီးတော့အဲ့ဒီထဲမှာပါဝင်တဲ့နိုင်ဂျီးရီးယားအမျိုးသမီးကိုဝင်ဆောင်တယောက်ဟာကယ်ဆယ်ရေးပြုလုပ်တဲ့တင်မောပေါ်မှာပဲကလေးမီးဖွားခဲ့တယ်လို့အီတလီအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ဒီ interview ဟာတာရုပ်ရှင်ကဂျာလာရင်းနဲ့ယုံတင်ပြသတာမှာဒေါ်လာ100,000,000ရရှိပြီးဖြစ်တယ်လို့ Sony ကုမ္ပဏီကပြောပါရယ်အရင်ကစီစဉ်ထားတဲ့ဆေးရခိုင်နှုန်းပမာဏရှိတဲ့ American ပြည်အောင်စုတဝန်းကရုပ်ရှင်ရုံပေါင်း320မှာအခုလိုပြသခဲ့တာဖြစ်ပါရယ်အကြံဖတ်မှုတွေဖြစ်ပွားလိမ့်မယ်ဆိုပြီးကြေညာမှုတွေရှိတာကြောင့် Sony ကဒီရုပ်ရှင်ကိုမပြတော့ဘူးလို့ပြောဆိုပြီးတပတ်အကြာမှာအခုလိုယုံတင်ပြသခဲ့တာပါဒီအချိန်ကအတော့ကိုအကဲကဲဖြစ်စေခဲ့တယ်လို့ Sony အစိုးရအရာရှိတဦးဖြစ်တဲ့ Rory Brewer ကပြောပါရယ်အခုလိုယုံတင်ပြသတဲ့ပထမဆုံးနေ့မှာလာရောက်ကြည့်ရှုကြတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ကြောင်းလည်းသူကပြောပါရယ်ဗုဒ္ဓဦးနေ့တုန်းကတော့ YouTube, Google Play နဲ့ Microsoft Box တို့မှာစတင်ပြသခဲ့တာပါ The Interview ရုပ်ရှင်ဟာ American ထောက်လိုင်း Agency CIA ကအသစ်ခန့်ထားတဲ့သတင်းတောက်နှစ်ဦးမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုလုံခြုံတဲ့ဇာတ်လမ်းဖြစ်ပါရယ်ခင်ဗျာ
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစက်မိုးဝေနဲ့ကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။2004ခုနှစ်ကဖြစ်ခဲ့တဲ့ဆူနာမီ10နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတွေကိုထိုင်းနိုင်ငံတောင်ပိုင်းမှာကျင်းပခဲ့ပြီးတော့ဒီအခမ်းအနားကိုထိုင်းလူမျိုးတွေနိုင်ငံသားတွေနဲ့ဂုံတရရှိပုဂ္ဂိုလ်တွေရပောင်းများစွာတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လည်းသဘာဝဘေးအန္တရာယ်ကြိုတင်သတိပေးစနစ်အတွက်ဒေါ်လာတန်ပေါင်းများစွာအကုန်ကျခံသုံးဆွဲနေပေမဲ့လို့ဒေတာရင်းသဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်ချက်တွေမှာတော့အားနည်းချက်တွေရှိနေသေးပဲဆိုတဲ့အကြောင်းကို VOA သတင်းတော်ရွန်ကော်ဘန်ကသတင်းပေးပို့ထားပါတယ်ရှင်။လွန်ခဲ့တဲ့10နှစ်ကအိန္ဒိယသမုဒ္ဒရာတွင်အေယာမဆူနာမီလိုင်းလုံးကြီးတွေရဲ့ရိုက်ခတ်မှုကြောင့်ထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်ကကုန်းပေါ်မှာတောင်တင်ခဲ့တဲ့ထိုင်းရဲ့လေတစင်းရဲ့အနားမှာ10နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတွေကိုကျင်းပခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာဦးဆောင်ပြီးတော့ညနေဆောင်မှာကျင်းပခဲ့တဲ့ဒီအခမ်းအနားကိုတော့ဆူနာမီကြောင့်သေဆုံးပျောက်ဆုံးခဲ့ကြတဲ့နိုင်ငံပေါင်း14နိုင်ငံကအသက်မသေးကျန်ရစ်သူတွေမိသားစုတွေအပြင်ဂုံတရေရှိပုဂ္ဂိုလ်တွေလည်းတက်ရောက်ခဲ့ကြတာပါခရစ်စမတ်အားလည်းရမှာထိုင်းနိုင်ငံကိုအလဲလာတဲ့နိုင်ငံသားသား2200ကျော်ဟာဒီဖန်ခါခရိုင်နီးမှာပဲသေဆုံးခဲ့ကြရတာဖြစ်ပြီးဒီအထက်မှာဂျာမနီနိုင်ငံက934ယောက်နဲ့ဆွီဒင်နိုင်ငံက926ယောက်ဖြစ်ပါတယ်ထိုင်းနိုင်ငံမှာသေဆုံးသူစုစုပေါင်း9400ကျော်အနက်2500ကတော့ထိုင်းနိုင်ငံသားတွေဖြစ်ပြီးကျန်တဲ့သူတွေကဖင်လန်၊ဂျီတိန်၊ဆွစ်ဇာလန်၊ဩစတြေးလျ၊ကိုရီးယား၊ဂျပန်နဲ့အမေရိကန်နိုင်ငံတွေကဖြစ်ပါတယ်။မြန်မာရွှေ့ပြောင်းလို့တမရာပေါင်းများစွာလည်းသေဆုံးခဲ့ကြရတာပါ။ဒေသတစ်ခုလုံးအနေနဲ့ခြုံကြည့်ရင်တော့ဆူနာမီကြောင့်သေဆုံးခဲ့ရသူ23000ရှိပြီးတော့ဒီထဲက33000ကတော့ဆူနာမီရေလိုင်းတံပြင်းထန်ဆုံးခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံဘန္ဒာအာချေးပြည်နယ်ကဖြစ်ပါတယ်။ကြေကွဲပွေရာဖြစ်ရကြောင်းအလားတူလူသက်ပေါင်းများစွာဆုံးရှုံးရတာမျိုးတွေနောက်ထပ်မကြုံရလျောင်လို့ကြိုတင်သတိပေးစနစ်တွေတက်ဆင်ထားဖို့အတွက်နိုင်ငံတကာကနေအကြီးအကျယ်ကြိုးပမ်းခဲ့ပါတယ်။ပင်လယ်ရေမျက်နှာပြင်လှုပ်ရှားမှုတွေကိုတိုင်းတာစောင့်ကြည့်ရေးကိရိယာတွေအပါအဝင်ကြိုတင်သတိပေးစနစ်တွေကိုလည်းဒေတာရင်းနိုင်ငံပေါင်း2000ကျော်မှတက်ဆင်ခဲ့တာပါ။ဒါပေမဲ့လို့လည်းအစိုးရတွေအနေနဲ့ဒီထက်မကလှုပ်ဆောင်တင်တယ်လို့အာရှပစိဖိတ်ဒေတာဆိုင်ရာကုလသမဂ္ဂစီးပွားရေးကော်မရှင်ရဲ့သဘာဝဘေးအန္တရာယ်လျှော့ချရေးတာဝန်ခံရှမီခာစီရီမန်ကဆိုပါတယ်
။ Take disaster into August halls of finance and planning ministries so that they are aware.
ရင်းနှီးမြှုပ်နှံသုံးဆွဲဖို့အတွက်အမြောက်များကိုလိုအပ်နေတယ်။ကြိုတင်ပြီးတော့သတိပေးစနစ်တွေကိုလိုအပ်နေတဲ့နေရာတွေမှာအပြည့်အဝထားရှိဖို့လိုအပ်တယ်ဆိုတာကိုသတိပြုမိလာစေဖို့ကပ်ဘေးတံနဲ့ပတ်သက်တဲ့ဘန်နာရင်းနဲ့အစီအစဉ်တွေလိုအပ်ပါတယ်။လှုပ်ရှားတွေကလည်းတပုံးချင်းရှိနေသေးတဲ့အတွက်ဒါဟာမပြီးပတ်သေးတဲ့ကိစ္စရဲ့တစ်ခုပါ။
အာရှပစိဖိတ်ဒေသတွေမှာငလျင်နဲ့ဆူနာမီလိုသဘာဝကပ်ဘေးနဲ့ကြုံရနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်လို့2004ခုနှစ်မတိုင်ခင်သတိပေးခဲ့ဘူးတဲ့ထိုင်းမိုးလေဝသပညာရှင်စမစ်ဒါမာဆာလိုဂျာကလည်းကြိုတင်သတိပေးစနစ်တွေတက်ဆင်ထားပေမဲ့ကြကြနာနာထိမ့်သိမ့်တာမျိုးမရှိကြဘူးလို့ထောက်ပြခဲ့ပါတယ
် The warning system that I installed almost 100 warning center at the southern part
ထိုင်းတောင်ပိုင်းနဲ့နောက်တောင်ပိုင်းကဌာနတရားလောက်မှာကြိုတင်သတိပေးစနစ်တွေကျွန်တော်တို့တက်ဆင်ထားပါတယ်။ဒါပေမဲ့ဒါတွေကိုဘယ်သူကမှတာဝန်ယူရလဲမရှိထိမ့်သိမ့်တာလည်းမရှိပါဘူး။သတိပေးမျှော်စင်တွေမှာဆိုရင်လည်းတစ်ခုချင်းကိုပုံမှန်ထိမ့်သိမ့်တာမျိုးလည်းမရှိကြပါဘူးဗျာ
။ဒါအပြင်ဆူနာမီကြောင့်သေဆုံးခဲ့သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုစစ်ဆေးရတဲ့နိုင်ငံတကာသိပ္ပံပညာရှင်တွေရဲတွေနဲ့အတူထိုင်းတောင်ပိုင်းမှာတလကွဲလောက်အလုပ်အတူတွဲလုပ်ခဲ့ဘူးတဲ့ထိုင်းနိုင်ငံကထိတ်တန့်မှုကင်းစိတ်ပညာရှင်ဖွန်ထစ်လိုဂျာနာဆူနန်ကလည်းအဲ့ဒီမှာရှိတဲ့ဒေသတာဝန်ရှိသူတွေရောလူမှုတွေပါနောက်ထပ်ဖြစ်လာမဲ့သဘာဝဘေးအန္တရာယ်တွေနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်တာမျိုးတွေမရှိကြဘူးလို့ဆိုပါတယ်။ခင်မီကြိုတင်သတိပေးစနစ်တွေကိုတော့ဒေါ်လာတန်ပေါင်း400ကျော်အကုန်ကျခံပြီးနိုင်ငံပေါင်း28ခုလောက်မှာတက်ဆင်ထားတာပါ။ဒါပေမဲ့လို့လေဒီစနစ်တွေနဲ့ပတ်သက်လို့လူမှုကိုပညာပေးမှုအားနည်းတာတွေအလုံးမဖြစ်တာတွေလည်းရှိနေသေးဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံဘန္ဒာအာချေးပြည်နယ်မှာ 8.6 ပြားရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ချိန်မှာလေ လူတွေထိတ်လန့်ခြောက်ခြားပြီးတော့ရာသီဥတုတန်ခံနိုင်အောင်ဆောက်လုပ်ထားတဲ့အရေးပေါ်ခိုလုံရနေရာတွေကိုမသွားခဲ့ကြပါဘူးခိုလုံရမယ့်နေရာကိုမသွားကြပဲပြေးကြလွှားကြရင်လမ်းတွေပိတ်နေတာတတိပိတ်အော်အော်တန်တွေမမြီတာမျိုးတွေကြုံခဲ့ရတာဖြစ်ပါတယ်ရှင်ဆူနာမီနှစ်ပတ်လည်ခန်းနာထိုင်းတောင်ပိုင်းမှာကျင်းပခဲ့တဲ့အကြောင်းပြီးမှနောက်ထပ်တစ်ခါထိုင်းတောင်ပိုင်းမှာဖြစ်ခဲ့တဲ့လေကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေကိုကြည့်အောင်ပါရှင်။ထိုင်းနိုင်ငံလေကျွန်းမှာပြည်ထောင်နိုင်ငံသား2ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာလူငယ်2ဦးကိုဆွဆွဲထားတဲ့အတွက်မြန်မာတန်ယုံကဖွဲ့စည်းလိုက်တဲ့လေကျွန်းကိစ္စအထူးစုံစမ်းရေးကော်မတီကနေဒီအမှုမှာခုခံခြေပမဲ့တပ်သေး32ဦးပါစာရင်းနဲ့သူတို့ရဲ့ထွက်ဆိုချက်အထောက်အထားတွေကိုထိုင်းတောင်ပိုင်းကော့စမွေတရားရုံးမှာတောက်ကြနေတော့ကတင်သွင်းခဲ့ပါတယ်။ထိုင်းရှင်းနေများကောင်စီကတောင်းဆိုထားတဲ့နိုင်ငံသားနှစ်ဦးကိုလည်းတပ်သေးစစ်ဆေးခွင့်ရဖို့တရားသူကြီးကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒီကြောင့်နောက်ဆုံးခြေနေသေးစိတ်ကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကကဘာလက်ခရီးသွားအများပြားလာလေကြတဲ့ကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကပြည်ထောင်နိုင်ငံသားလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရဲတွေကလူသတ်မှုမရေမှုစတဲ့ပုံမှတ်တွေအပါအဝင်ပုံမှတ်ခုနှစ်ခုလောက်နဲ့တရားစွဲထားပါတယ်။မြန်မာလူငယ်တွေကတော့စစ်ဆေးမင်းမြန်းစဉ်အတွင်းမှာချင်းချောက်မှုနှိပ်စက်မှုတွေကြောင့်သူတို့ဝန်ခံရပါတယ်လို့ပြောဆိုပြီးသူတို့မှာအပြစ်မရှိကြောင်းညှင်းဆိုထားပါတယ်။ဒီအတွက်မြန်မာတန်ယုံကအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးရှေ့နေ12ဦးနဲ့ခုခံခြေပဖို့အတွက်ပြင်ဆင်နေတာပါ။ကောစမွေတရားရုံးမှာရုံးထုတ်ခြင်းနှစ်ဖက်သက်တေတွေရဲ့စီးရင်အထောက်အထားတွေကိုတင်ပြရမှာမြန်မာလူငယ်2ဦးအတွက်သက်တေ32ဦးစီးရင်ကိုတင်ပြခဲ့ကြအောင်မြန်မာတန်ယုံကတာဝန်ပေးထားတဲ့အထူးစုံစမ်းရေးကော်မတီကရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
တရားသူကြီးအမိပြောတဲ့အတိုင်းပါပဲအခု26ရက်12လမတိုင်းမီမှာနှစ်ဖက်သက်တေတင်မယ်သက်တေစီးရင်တင်မယ်ပြောတဲ့အခါမှာဒီလိုဘက်ကသက်တေ65ယောက်တင်ပါတယ်ကျွန်တော်ဘက်ကသက်တေ32ယောက်တင်ပါတယ်သက်တေ2ယောက်နိုင်ငံသားသက်တေ2ယောက်လည်းပါပါတယ်အချင်းကတော့ကျွန်တော်တို့ရှင်းနှစ်ခုနှစ်လပိုင်းမှာစာမှာပါပြန်ပြီးတော့ခုနှစ်လပိုင်းရှိရင်ဒီလောက်ကမှပြန်ပြီးတော့ဒီတေလိုပြတ်တက်တေတွေကိုစစ်မယ်ပြီးလို့ရှင်းရှစ်လပိုင်းမှာတေလိုပြတ်တက်တေ65ရောက်ဆုံးတော့ပြီးစစ်မယ်လို့ပြောပါတယ်ပြီးတော့မှ9လပိုင်းမှာကျွန်တော်တို့တရားခံပြတ်တက်တေတွေကိုစစ်ဖို့ကျွန်တော်တို့မြင်တာတော့ဒီနေ့ကျွန်တော်တို့ဒီဆောင်ရွက်ရတာတရားဝင်ရှင်းနှစ်ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အရင်တုန်းကဆိုရင်တရားရုံးကအလင်းဒီယိုဆောင်ရွက်ထားတဲ့အကြောင်းမျိုးကျွန်တော်တို့မြင်မြန်စစ်မြန်တည်ပြီးမဲ့ပုံစံမျိုးဖြစ်နေတာဒါပဲဒီနေ့ကတော့ကျွန်တော်တို့ပြောချင်တာကိုပြောခဲ့ရပြီးတော့ကျွန်တော်တို့လိုချင်တဲ့အခွင့်အရေးတိုင်းပဲ9လ8လခွာပြီးချိန်လို့ရခဲ့ပါတယ်။ဟို9လပိုင်း7ရက်နေ့မှာဆိုရင်ကျွန်တော်တို့ဒီတက်တီတွေကိုရှာဖွေမယ်တကယ်တမှုရှိတဲ့တက်တီကိုရွေးထုတ်မယ်ဆိုတဲ့အချိန်ရပါတော့ပါပဲ
။မြန်မာနိုင်ငံသားတက်တီ20ကျော်ဟာလူသတ်မှုဖြစ်ချိန်မှာလက်ကျောမှာရှိနေကြသူများဖြစ်ပါတယ်။သူတို့တက်တီထပ်ပေးနိုင်ဖို့အတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တိုင်းဒေသလိုက်အစိုးရအဖွဲ့ကတာဝန်ရှိသူတွေလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့တွေကအကူအညီပေးခဲ့ကြတယ်လို့ဆိုပါရယ်။ပြီးခဲ့တဲ့တရားရုံးထုတ်ချိန်တုန်းကတော့ကော့တောင်ကျွန်းလူသတ်မှုအခြေအနေကိုသိနိုင်တယ်လို့ယူဆထားတဲ့နိုင်ငံသား2ဦးကိုလည်းထိုင်းရှိနေများကောင်စီကတပ်တွေအဖြစ်ခေါ်ယူခွင့်ပေးဖို့တောင်းဆိုထားတာပါ။ဒီတောင်းဆိုချက်ကိုတရားရုံးကလက်ခံခဲ့ကြောင်းအထူးစုံစမ်းရေးကော်မတီကပြောရေးဆိုခွင့်ရှိသူဦးထွချစ်ကဆိုပါရယ်
။ကျွန်တော်တို့ကအဲ့လိုတောင်းဆိုထားတော့ဟိုကတရားသူကြီးကတော့အကြမ်းကြီးပေါ့။ပြီးခဲ့တဲ့ဟိုဒီပတ်ရတောင်းဆိုတာတော့လက်ခံထားပါတယ်။ဒါပေမဲ့ဘယ်နည်းပဲစစ်ခွင့်ပေးနေဆိုတော့ဒါဒီနည်းတိကျမပြောသေးပါဘူး။ solution ကဒီခိုင်းထဲမှာရှိလို့ရှိရင်တော့ခေါ်စစ်ပိုင်ခွင့်ပေးမယ်ပေါ့။ခိုင်းထဲမှာမရှိတဲ့သူဆိုတော့ဒါတော့သူတို့တိကျမပြောပါဘူး
။နိုင်ငံသားနှစ်ဦးနဲ့တဦးကတော့တေဆုံးသူရဲ့မိဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်နဲ့ AC ဘားမှာဂီတာတီးပြီးတော့အလုပ်လုပ်နေသူတဦးဖြစ်ပါတယ်။သူတို့ဟာပြည်ထောင်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရတဲ့နောက်တနေ့မှာပဲကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပါတယ်။သူတို့တွေကိုထိုင်းရဲတွေကမင်းမြတ်စုံစမ်းမှုတွေအနှဲငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူသတ်မှုနဲ့မသက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတဦးကတော့သူ့ရဲ့အခန်းမှာသွေးစွန်းနေတဲ့အဝတ်အစားတွေရှိနေပြီးနောက်တဦးကတော့သေးဆုံးသူတိုက်ခိုက်ခံခဲ့ရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူတို့ကိုထိထိရောက်ရောက်စစ်ဆေးမေးမြန်းတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးထိုင်းလူမှုကွန်ရက်တွေကဝေဖန်ခဲ့ကြပါတယ်။ဒါအပြင်သူတို့တွေဟာလက်ကျောလူတတ်မှုအဖြစ်အပျက်တွေကိုမျက်မြင်သိရှိနိုင်တဲ့လူများဖြစ်တယ်လို့လည်းထိုင်းရှေ့နေများကောင်စီကယုံကြည်နေပါတယ်။ဒီအတွက်သူတို့တွေဟာထိုင်းနိုင်ငံမှာမရှိတော့ဘူးဆိုရင်စုံစမ်းရေးအဖွဲ့အနေနဲ့ဘယ်လိုလုပ်ဆောင်မလဲဆိုတာကိုလည်းမေးကြည့်ခဲ့ပါတယ်
။အဲ့ဒါကတော့သူဥပဒေအရအဲ့လိုမျိုးခေါ်လို့ရတာမရတာဆိုတော့ကျွန်တော်တို့ထိုင်းရှေ့နေကြတော့ကြည့်ရမယ်။တကယ်လို့ မြန်မာစိုးရအနေနဲ့တော့တို့ကတော့တို့နိုင်တဲ့ဘက်ကကျွန်တော်အကြံပေးတဲ့အတိုင်းတော့တို့အတတ်နိုင်ဆုံးဟိုကူညီဆောင်ရွက်ပေးနေရရှိတယ်ဆိုတော့တကယ်လို့ထိုက်ရှိနေတွေကကျွန်တော်တို့တန်ရုပ်သူကုစရတဲ့အစင်ခေါ်တဲ့ခေါ်ရမယ်ဆိုရင်ကျွန်တော်တို့ကအကိစ္စကိုကျွန်တော်တို့ထိုင်းစိုးရအောင်ဒီဝင်စတင်ပြီးတော့ကျွန်တော်ခေါ်မှာဖြစ်ပါတယ
်ဒီကနေ့ကော်စမွေတရားရုံးမှာရုံးထုတ်စစ်ဆေးခြင်းဆဆဲခံရသူနှစ်ဦးဟာမိသားစုဝင်တွေနဲ့ရခိုင်ဖုံးတော်ကြီးတွေကိုလည်းတွေ့ခွင့်ရခဲ့ပါတယ်တပ်သေးတွေထွက်နိုင်ဖို့အတွက်နောက်ထပ်အချိန်ကာလနှစ်ဝက်ကျော်အချိန်ရတဲ့အတွက်အကောင်းဆုံးပြင်ဆင်မှုတွေလုပ်သွားမှာဖြစ်တယ်လို့ဆဆဲခံထားရတဲ့မြန်မာလူငယ်နှစ်ဦးအာမခံရနိုင်ဖို့အတွက်ကိုလည်းစ조사လှုပ်ဆောင်သွားမယ်ဆိုပြီးစုံစမ်းရေးကော်မတီကပြောဆိုခဲ့ပါတယ်ရှင
်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုကြန့်နေသေးတဲ့သတင်းတစ်ပုဒ်ကိုဆက်ပါမယ်ဒီကနေ့ဒီဇင်ဘာလ28ရက်စနေနေ့ဟာရန်ကုန်မြို့ရဲ့စီပင်သားရရေးကော်မတီအတွက်ကော်မတီဝင်အဆင့်ဆင့်ရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်ပါတယ်။မနေ့ကတော့စီပင်ရွေးကောက်ပွဲကော်မရှင်ကမဲယုံစစ်ဆေးမှုတွေနဲ့ရွေးကောက်ပွဲအတွက်လိုအပ်တာတွေကိုပြင်ဆင်ခဲ့ကြသလိုဝင်ရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းတွေကလည်းသူတို့ခရိုင်လိုက်နောက်ဆုံးမဲဆွယ်မှုတွေကိုလုပ်ခဲ့ကြပါတယ်။ပြည်သူတွေကမဲပေးရွေးချယ်ရမယ့်ဒီရွေးကောက်ပွဲအတွက်အစောပိုင်းမှာပြည်သူတွေကိုယ်တိုင်တိတ်မတိခဲ့ကြပါပဲအခုချိန်မှာတော့နုံနုံကြကြဖြစ်လာတာကိုတွေ့ရတယ်လို့ပါဝင်အရွေးခံမဲ့သူတွေကပြောပါတယ်အပြည့်အစုံကိုတော့ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်စီမင်တိုင်းကော်မတီဆက်စပ်ရွေးကောက်ပွဲတွေဝင်ပြိုင်မဲ့ကိုယ်စားလှယ်တောင်းတွေအတွက်တော့ဒီဇင်ဘာလ26ရက်နေ့ဟာသူတို့အတွက်နောက်ဆုံးအကြိမ်အသုံးခွန်ဆိုင်ပြင်ဆင်ရတဲ့နေ့လို့ပြောရမှာပါစီမင်းသားရွေးကောက်ပွဲကော်မရှင်ကတော့တက်ဆိုင်ရာခရိုင်နေလိုက်စနားပြုတ်မဲပေးရမယ့်မဲယုံတွေကိုစစ်ဆေးတာတွေလုပ်နေတယ်လို့ကော်မရှင်ဘက်ကတော့အကောင်းဆုံးပြင်ဆင်ပြီးတော့ရွေးကောက်ပွဲအောင်မြင်ဖို့အာရုံစိုက်ထားတယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်ကVOA ကိုပြောပါတယ
်ကော်မရှင်အနေနဲ့အောင်မြင်လုပ်နိုင်မယ်လို့ပြောနေထားတာပေါ့ဘာဖြစ်ဆိုတော့ဟိုတက်နေဆိုတော့သူကအကုန်လုံးကိုကြိုးစားပြီးတော့လေတော့ဆောင်ရွက်ထားပါတယ်အဲ့တော့ဒါပဲဖြစ်ဖြစ်အဲနဲ့ပြတော့အောင်မြင်မယ်လို့တော့ယုံကြည်ပါတယ
်ဟုတ်ကဲ့အငယ်ဒီလိုဆိုတော့ရွေးကောက်ပွဲပြီးရင်အနိုင်ရတဲ့သူတွေကိုပြည်သူတွေကဘယ်တော့လောက်မြင်သိရမလဲခင်ဗျာ
48နိုင်အတွင်းထွက်ရမယ်လို့နှီးဦးတွေကညွှန်ပြထားတယ်။အဲတော့ဒီနှီးဦးတွေအရ48နိုင်အတွင်းထွက်နိုင်အောင်တော့ကြီးညာနိုင်အောင်တော့ကြိုးစားပြီးတော့လုပ်ပေးမယ်။သူကမဲယုံတွေကရတဲ့စည်ရင်တွေကိုမြို့နယ်ကိုပို့ရမယ်။မြို့နယ်ကစည်ရင်ကိုခရိုင်ကိုပို့မယ်။ခရိုင်ကျုပ်လုပ်ပြီးမှမြို့တော်ကော်မရှင်ကိုရောက်မယ်လေ
။ဒီမနက်ကမှပြည်သူကရွေးချယ်မဲပေးရတဲ့စီမင်းသားရွေးကောက်ပွဲမှာကျင်းပတာဆိုရင်ကာလအပြင်65နှစ်လောက်ရှိခဲ့ပါပြီ။အခုတစ်ချိန်စီမင်းသားရွေးကောက်ပွဲကိုကျင်းပပေးမယ်လေပြည်သူတွေအကြသိရှိမှုပိုင်းမှာနည်းနေတယ်လို့မဲပေးရမယ့်အပိုင်းမှာလည်းစနစ်တကျမသိတာတွေကများနေလို့ရွေးကောက်ပွဲကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ဒါ့အပြင်ရန်ကုန်မှာနေထိုင်ကြတဲ့သူတွေထဲမှာရွေးကောက်ပွဲကိုဝင်ရောက်မဲပေးနိုင်တဲ့အိမ်တော်စုဟာလည်းထွက်လာတဲ့စည်ရင်အနည်းနေတာကိုတွေ့ရတယ်လို့အနောက်ဘက်ခရိုင်ကိုစားပြုရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းဦးကေလိုင်ဇော်တိကာကထောက်ပြပါတယ
်။သူတို့ကိုမဲပေးရမယ်ဆိုတဲ့အတိုင်းအတာတွေကိုအခုကြမှာလိုက်ချောင်အချိန်ရကတ်သွားပြီ။အဲ့ဒါမျိုးလည်းကြုံတွေ့ရတယ်။နောက်တစ်ခုအပြည့်တော့ကြာပြန်တော့ကျွန်တော်ရန်ကုန်မြို့တော်စီမင်းသားရေးကော်မတီကနေပြီးတော့ဒီရန်ကုန်မြို့တော်ရွေးကောက်ပွဲကော်မရှင်ကိုဖွဲ့ပြပြန်တော့လေကော်မရှင်လူကြီးများရဲ့လောက်ပိုင်ခွင့်ကိုလည်းဘာမှပေးထားတာမဟုတ်ပါဘူးလူစစ်တပ်ရုံမဲစစ်တပ်ရုံပဲလုပ်ထားတာဖြစ်တဲ့အတွက်သူတို့ဥပဒေနဲ့ပတ်သက်အရန်အားနည်းတာဖြစ်တဲ့အတွက်အခက်အခဲတွေမျိုးစုံပေါ်ပေါက်လာပါတယ်အဲ့တော့ဒါရီကအားနည်းချက်တည်းပဲဖြစ်ပါအဲ့ဒီအားနည်းချက်တည်းရဲ့နောက်ဆုံးသူ့ရဲ့ conclusion အနေနဲ့ပြန်ပြီးညှိကုံးချုပ်ရမယ်ဆိုရင်နေပေးတဲ့သူနေခြင်းဒီမီဒီယာတွေပေါ်မှာလည်းလူတည်တယ်လို့ကျွန်တော်အစိုးရပဲပါဝင်တဲ့ဒီအားလုံးနေတာဖြစ်ပါတယ်အဲ့တော့တိတ်ပြီးစိတ်ဝင်စားပါဦ
းစောပိုင်းကာလကပြည်သူတွေကြားဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အသိနည်းနေပေမဲ့လက်ရှိရွေးကောက်ပွဲနီးလာချိန်မှာတော့လွတ်လွတ်လပ်လပ်ဖြစ်လာတာကဝမ်းသာဖို့ကောင်းတယ်လို့သူကဆက်ပြောပါတယ
်အခုမြန်မာပြည်ရဲ့ထုံနှန်းစင်လာပေါ့အခုအနောက်ကလည်းတော့လူတွေကလွတ်လွတ်လပ်လပ်တော်တော်ကြီးကိုဘုံသမဲဖြစ်လာကြတယ်ဒါဝမ်းသာစရာပါပဲ
အရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းတချို့ကတော့ဒီရွေးကောက်ပွဲမှာသူတို့ကိုယ်တိုင်အနိုင်ရဖို့ထက်ရန်ကုန်မြို့ကိုကောင်းအောင်လုပ်ပေးနိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုပြည်သူကရွေးချယ်တာကိုအလိုရှိတယ်လို့လည်းပြောကြပါတယ်
အမေစိတ်ထဲမှာကတော့ပေါ့နော်အတိုင်းလေးဖြစ်စေရှုံးနေဖြစ်စေပေါ့နော်အဒီဘလို့မှစိတ်ထဲမှာဟောမဖြစ်ဘူးပေါ့ဟိုကြီးကျယ်စိတ်ပြတ်မှလည်းမဟုတ်ဘူးပေါ့နော်နိုင်ရမယ်ကိုနိုင်ရမယ်မဟုတ်ဘူးတဲ့ချက်ကကိုမနိုင်တော့လည်းပဲနိုင်သွားတဲ့လူကတကယ်ကိုကျေသူလူတို့အတွက်ပေါ့နော်ရာဂုံဖုံမျိုးရဲ့အတွက်လုတ်တဲ့လူမျိုးဖြစ်စေခြင်းနဲ့ပေါ့နော်နောက်တစ်ခါဒီခရိုင်လေးကိုလုံးမှပါလာတဲ့လူတွေကလည်းစိတ်သူကိုတူနဲ့ပေါ့နော်ဒီရာဂုံဖုံမျိုးတိုးတဲ့ရဲ့အတွက်တကယ်တမ်းပေါ်တော့အားသာအတခုဆိုင်လုံးမဲ့လူတွေရရှိခြင်းနဲ့ပေါ့နော်အဲ့ဒါမှလည်းသူတို့အနေနဲ့အင်အားတစ်ခုအနေနဲ့သူတို့ဝေမရောက်ကူညီနိုင်မှာဖြစ်တယ်ပေါ့နော
်အနောက်ပိုင်းခရိုင်ကိုစားပြုပြီးတော့စီမင်းသားရွေးကောက်ပွဲဝင်မဲ့ဒေါ်မေဦးညွန့်ဝေပါမြန်မာနိုင်ငံမှာလူမှုကိုစားပြုပြီးတော့ရွေးချယ်တဲ့ရွေးကောက်ပွဲတိုင်းတက်ရှင်းပြီးတော့မျှတဖို့လိုအပ်တယ်လို့လည်း88မျိုးဆက်ငင်းငယ်င်းနဲ့ပုံလင်းလူမှုအဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ကွန်မင်းစရာကပြောပါတယ
်ဟိုရွေးကောက်ပွဲသဘောတရားရကတော့ဘယ်လိုရွေးကောက်ပွဲမဖြစ်တော့ပြင်းနေပြီးတော့တော့ free of charge ရုပ်ောက်ပွဲဆိုတာထောက်ခံစမင်းပဲတထို့တူပဲတကယ်စစ်မှန်တဲ့ပြည်သူကိုယ်စားလှယ်နဲ့ပါဝင်မဲ့တော့စီပင်ကော်မတီတွေကိုအပြည့်အဝဖွဲ့စည်းနိုင်မယ်ဆိုတော့ပို့ပြီးတော့စိုက်တယ်ပို့ပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီကိုပဲ ူတီသွားမယ်လို့လည်းပြောလင့်တယ်ပေါ့ကွာ
ပြည်သူ့အတွက်အမှန်တကယ်လွတ်လွတ်မဲ့သူတွေပေါ်ထွက်စေချင်တယ်လို့သူကပြောပါတယ်လက်ရှိချိန်မှာတော့ဒီရွေးကောက်ပွဲကိုဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်း293ဦးရှိနေပါတယ်။မြို့တော်ဝင်ကတော့နိုင်ငံတော်သမ္မတကတရားခံမှာဖြစ်ပေမဲ့ပြည်သူကမဲပေးရွေးချယ်တဲ့ရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်4ဦး၊တိုင်းဒေသကြီးဆွေရကတရားရွေးချယ်မဲ့4ဦးနဲ့စီမံသားရေးကော်မတီဝင်တွေကိုပြန်လည်ရွေးချယ်ပြီးဖွဲ့စည်းမှာလည်းဖြစ်ပါတယ်ခင်ဗျာ။
တော်ရှိမြတ်မြ2014ခုနှစ်ကုန်ဆုံးလို့2015နှစ်တစ်ကိုဝင်ရောက်လာပါပြီ။ဆယ်စုနှစ်တွေနဲ့ကြာမြန်မာပြည်သူလူထုဒီတောင်းဆိုလှူရှားခဲ့ကြတဲ့လူခွင့်ရပိုင်ခွင့်တွေအခုဒီ2014ခုနှစ်ထဲမှာဘလောက်ထိခံစားနိုင်ကြပါပြီလဲ။ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာတော်ရှင်တွေရဲ့အမြင်တွေထင်မြင်ချက်တွေယူဆချက်တွေကိုလည်းသိလိုပါရယ်။ဒါကြောင့်မလို့ဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါရယ်။လီလိုက်မှာတဲ့ရဲ့ဆွေးနွေးမှုအခွင့်မတားလို့ရှင်လေမိမိတို့ရဲ့အမြင်ထင်မြင်ယူဆချက်တွေမိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ပြည့်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမိ мян ကြမယ်သရရှင်တွေကိုကြိုဆိုပါတယ်
ရှင်ွေနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ဒီမနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့သောတာရှင်တွေအတွက်ဒီဇင်ဘာတေးလက်ဆောင်ဖြစ်တဲ့အဆိုတော် Roberta Flack ရဲ့ One There's Left တချင်လေးကိုထုတ်လွှင့်ပေးလိုက်ပါရရှင VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီဇင်ဘာလ28ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 40နဲ့50အပြင်လိုင်းလက်မီတာ190ကနေဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style EDN အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်။ဒါအပြင်မြို့သမီးကဏ္ဍမှာဆိုရင်
ဒီနိုင်ငံကြီးဘဝတော့တွေးလည်းမတွေးရဘူး။ဘာဖြစ်လို့လဲဆိုတော့ဒီတောင်ကမရှိဘူးတော့ဘူးဆိုရင်စမားရဲ့ဘဝအတွက်ပေးကြောတွေပေးဆုံးသွားတယ်ဒီပဲစမားတို့ခမေဦ
းလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ခတ်ကြတဲ့ဒေသခံတောင်သူတွေရဲ့အထံတွေကိုကြားရဖို့ရှိပါတယ်။ဒီနောက်မှာတော့သိပ္ပံနဲ့နီးပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုပြောသွားခဲ့တဲ့စီစဉ်တွေတဲကမှာအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးဥဆက်မိုးဝေနဲ့ကိုအောင်ကတင်ပြပေးပါမယ်ရှင်။
ပထမဦးဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ erawdi.org online မှာတွေ့ရတဲ့သတင်းဆောင်မတစ်ပုဒ်ပါမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ဟာရပ်တန့်နေတယ်ဆိုပေမဲ့အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေထပ်မလုပ်ပါနဲ့ပြုပြင်ပြောင်းလဲရေးကိုပဲအားပေးတာမြင်လိုပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောတယ်ဆိုပြီးအစချီရေးသားထားပါတယ်လက်ရှိအခြေခံဥပဒေအရလာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲအပြီးမှာသမ္မတရာထူးဆက်ခံနိုင်ခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်ကနောက်နိုင်ငံတွေဟာမြန်မာနိုင်ငံရဲ့အပြောင်းလဲတွေပေါ်တိတ်ပြီးတော့အကောင်းမြင်လွန်အားကြီးနေတယ်လို့ပြစ်တင်ပြောဆိုလိုက်တဲ့တစ်ချိန်တည်းမှာပဲသူတို့အနေနဲ့တွေးဆုံဆွေးနွေးရေးတွေလုပ်လာအောင်တော့တွန်းအားပေးနိုင်တဲ့အနေအထားမှာရှိတယ်လို့ပြောတဲ့အကြောင်းရေးသားထားပါတယ်။နိုင်ငံတကာအတိုင်းဝန်းမှာဖြစ်နေတဲ့ပြဿနာကမြန်မာနိုင်ငံရဲ့အရေးကိစ္စတွေကိုအေးချမ်းတာယာစွာနဲ့ပျော်ရွှင်စွာအဆုံးသတ်သွားတာမျိုးပဲမြင်ကြရလိမ့်မယ်လို့ထင်နေကြပါတယ်။တကယ်တမ်းဘာဖြစ်နေတယ်လဲဆိုတာကိုတော့မစင်းစားကြဘူးလို့ BBC Radio 4ရဲ့ Today Program အစီအစဉ်ကိုပြောတဲ့အကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုရောက်လာခဲ့တဲ့အမေရိကန်သမ္မတဘဲရက်အိုဘားမားကလည်းဒေါအောင်ဆန်းစုကြည်ကိုသမ္မတရာထူးဆက်ခံနိုင်ခွင့်ပေါ်တားဆီးပိတ်ဆို့ထားတဲ့ဥပဒေဟာတိတ်ပြီးတော့အဓိပ္ပာယ်မရှိတဲ့လောက်ရဖြစ်တယ်လို့ပြောတဲ့အကြောင်းရေးသားထားပါတယ်။အခြေခံဥပဒေကိုပြင်ဆင်စေလိုတဲ့ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာပြုတ်လုနေပါတယ်ဆိုတဲ့ပြုပြင်ပြောင်းလဲရေးဟာတိတ်ပြီးတော့အရာမတင်လှပါဘူး။အစိုးရကိုယ်တိုင်ကလည်းစစ်မှန်တဲ့အပြောင်းလဲကိုတိတ်ဆန်းတာမရှိပဲစစ်တပ်ထဲမှာရှိနေကြသူတော်တော်များများဟာလည်းတမ်းပြီကိုသူတို့အုပ်ချုပ်မှသာဖြစ်လိမ့်မယ်လို့ယုံကြည်နေပုံရတယ်လို့ပြောတဲ့အကြောင်းရေးသားထားပါတယ်။ဒါပေမဲ့ဥရောပတမက္ခကနေအရေးယူပိတ်ဆို့မှုတွေပြန်လုပ်မှာမျိုးကိုမလိုလားကြောင်းနောက်ကျောင်းပြန်လှည့်တာမျိုးကိုမတွေ့လိုကြောင်းနဲ့တွေးဆုံဆွေးနွေးရေးပေါ်ပေါက်လာအောင်ဘာတွေလုပ်ပေးနိုင်မလဲဆိုတာကိုစဉ်းစားလှုပ်ဆောင်မှုတင့်နေအကြောင်းပြောတယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို erawdi.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။နောက်ထပ်တင်ပြလိုတဲ့အကြောင်းအရာကတော့အင်ဒိုနီးရှားနိုင်ငံဒုတ် The Gulf Today မှာရေးသားထားတဲ့သတင်းတစ်ပုဒ်ပါ။မြန်မာနိုင်ငံမှာပထမဆုံး Stock Exchange ဈေးကွက်တစ်ခုတည်ထောင်တော့မယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ရန်ကုန် Stock Exchange Joint Venture Company ကနေ Stock Share ဈေးကွက်တည်ထောင်ဖို့သဘောတူညီချက်ကိုဒီဇင်ဘာလ23ရက်နေ့ကနေပြီးတော့မှလက်မှတ်ရေးထိုးလိုက်ပြီလို့ဖော်ပြထားပါတယ်။ဒီအကျိုးတူဖက်ဆက်ကုမ္ပဏီကိုမြမစီးပွားရေးဘဏ်က51ရာခိုင်နှုန်း၊ Japan Daiwa သုတေသနအဖွဲ့အစည်းက 37.25 ရာခိုင်နှုန်းနဲ့ Japan Exchange Group က 18.85 ရာခိုင်နှုန်းထည့်ဝင်တည်ထောင်မှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံက stock share အယောင်ဝင်ဈေးကွက်ဟာ2015ခုနှစ်ထဲမှာစတင်နိုင်ဖို့မျှော်မှန်းထားတဲ့စသဖြင့်ရေးသားထားပါတယ
်။ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်။အခုတော့American Indian အသုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ထားပါတယ်ရှင်။
ဒီနေ့မြတ်တွေတင်ပြပေးမိ EDM အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းက L I K E like ကတူရာ T U R K E Y S turkeys ကကျစင်တွေ V O T I N G voting ကမဲပေးတာထောက်ခံတာ F O R 4ကအတွေ့E-A-R-L-Y, early ga, sora. C-H-R-I-S-T-M-A-S, Christmas ga, Christmas puero, soro. So, kwaid kong ye, daya ik diwe ga ro. Jessin we ga, Christmas sozo java zi lu. Sutao ni jare, mepe ni jare, santa piu ni jara ne, du ni de, sora bawe. Jessin da re go, Thanksgiving, jizuro ni ne. Christmas ma, akong lai, paong sa jara, rose lu sa jara,ဒီလေရှိလေတော့ကျစင်ဘေးကခရစ်စမတ်စောစောကြပါစီလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ဝိုက်ဒီဘေးကတော့ကိုဘွားဆုံရှုံရလေအောင်က ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။တနည်းတော့ကိုယ့်ဘဝပျက်စီးရာပျက်စီးချောင်းဥတီးနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကို့ကျမစိုးကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကတော့
If you guys keep drinking and gambling,It'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်ကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာတနည်းတော့ကိုဘဝပျက်စီးရာပျက်စီးချောင်းဥတီးနေတဲ့အခြေအနေကိုကိုကလက်ခံနေတာကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ
Like turkeys voting for early Christmas
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီရီယန်သုံးနှုန်းတွေကိုဒေါ်လာလတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ်မြို့သမီးကဏ္ဍမှာတော့ဒီဇင်ဘာလ22ရက်နေ့နဲ့23ရက်နေ့တွေမှာဖြစ်ပွားခဲ့တဲ့လက်ဒောင်းတောင်ကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြမှုတွေအတွင်းတရုတ်ဝန်ပေါင်းကုမ္ပဏီမှုတန်းတွေနဲ့မြန်မာရဲတွေရဲ့ဆန္ဒပြသူတွေပေါ်နှိပ်စက်မှုကြောင့်တောင်သူမြို့သမီးတဦးသေဆုံးခဲ့ရပါတယ်။ဒီဆန္ဒပြမှုတွေမှာအမျိုးသမီးတောင်သူတွေလည်းပါဝင်ကြပါတယ်။သူတို့ရဲ့အတွေ့အကြုံတွေ၊ခံစားချက်တွေနဲ့ပတ်သက်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ကျော်ကင်းရတော့ကနေစရာမရှိတဲ့လူကိုလည်းအိမ်ခေါ်ထားတယ်။ကျွေးလည်းကျွေးတယ်၊ကောင်းကောင်းမွန်မွန်လည်းထားတယ်။အလားနဲ့မခွဲခြားဘူးကွာ။နော်တဘောကောင်းနေကြတယ်လေ။ပြင်မကောင်းတဲ့လူတော့တဲ့ရင်လည်းသေးတာကမှလက်နဲ့သွားတိုက်ပြီးတော့ဆွန့်ရှင်သေးတာဒီကတော့။ဒီကအခုကျတော့သူ့မြေရလည်းရှေ့ဧကာခွဲပါတယ်လေ။အဲမြေရှေ့ဧကာခွဲပါတော့ကျတော့သူ့မြေကိုခတ်တလားဆိုပြီးတော့သူကသနာပြတဲ့လူကိုခုလည်းရေးနေပါလေ။လိုက်တိုက်ပြီးတော့သူကနောက်ကနေအားပေးတာ။ညီလိုက်ဖို့ရင်းနဲ့အဲတဲ့တဲ့ကိုပြစ်လိုက်တာနှစ်ခုအုံနောက်ဒီပါကိုထွက်တာကျမကိုယ်နဲ့ကောက်ခဲ့တာအုံနောက်ဒီလည်းထွက်တယ်အုတ်ခုနေလည်းဝန်တောင်ကွာလောက်လိုက်ကောက်ပါတယ်အုတ်ခုလည်းသူတို့ဘက်ကပြည်တဲ့ခန္ဓာပိုင်းချက်ကပြည်တယ်အခုငွေရတဲ့မှာဘာမှမပေါ့ရေဘူးပဲပါလား
အဲ့ဒါကတော့ဒီဇင်ဘာလ22ရက်နေ့ကစကိုင်းတိုင်းရေမာပင်ခိုင်လေဘရောင်းတောင်ကျင်းနီစီမံကိန်းတွေတည်ယူထားတဲ့မြေတွေမှာရော့ကြီးမယူတဲ့ဒေသခံတွေရဲ့မြေတွေကိုမြန်မာဥပိုင်း limited နဲ့ဖက်ဆက်လုပ်တဲ့တရုတ်ဝန်ပေါင်းကော်မတီတို့ကချန်စီယိုအတင်းကျပ်ခတ်ဖို့စူးစမ်းရကနေဒေသခံတွေနဲ့အခြေအနေတင်မာလာပြီးလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်တနက်ဦးကောင်းမှန်ခဲ့ပြီးငွေကြိုးပြင်းရွာတောင်သူဒေါခင်ဝင်းတည်ဆုံးခဲ့တဲ့အကြောင်းကိုမျက်မြင်တက်တဲ့သူက VOA ကိုပြောခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကဝမ်ပေါင်းကော်မတီအမှုတန်းတွေနဲ့ဒေသခံရဲတွေကဆန္ဒပြသူတွေပေါ်နှိမ်နင်းခဲ့တဲ့အတွက်ကြောင့်အပြင်းထန်ဒဏ်ရာရရှိခဲ့တာတွေလည်းရှိခဲ့ပါတယ်။ဆန္ဒ
ရတဲ့သူကရောက်40ကျော်တယ်။ပြင်းထန်တာ6-800လောက်ရှိတယ်မိုင်း။အဲ့တော့ဒေါခင်ဝင်းရောဦးတော်တနက်မှန်စီရောတည်ဆုံးသွားပြီမိုင
်းတည်ဆုံးသူဒေါခင်ဝင်းရဲ့ဇာပနာကိုတော့ဒီဇင်ဘာလ25ရက်နေ့ခရစ်မတ်စ်နေ့ကလေဘရောင်းတောင်မှာကျင်းပခဲ့ပြီးဒေသခံတွေထောင်နှစ်ချီတက်ရောက်ခဲ့တာလည်းဖြစ်ပါတယ်တခါဒီဇင်ဘာလ23ရက်နေ့မှာလေဝမ်ပေါင်းကော်မတီနဲ့ဒေသခံရဲတွေကချန်စီယိုခတ်ခဲ့တဲ့အတွက်ကြောင့်ဒေသခံတွေထပ်ဒဏ်ရာရရှိခဲ့ကြပါတယ်ခုလိုတရုတ်ဝမ်ပေါင်းကော်မတီအမှုတန်းတွေနဲ့မြန်မာရဲတွေရဲ့အကြမ်းဖက်နှိမ်နှင်းမှုကိုရင်ဆိုင်ခဲ့ရတဲ့ဆန္ဒပြသူတွေထဲမှာတောင်သူအမျိုးသမီးတွေလည်းပါဝင်ခဲ့ပါတယ်။အကြမ်းဖက်ခံရမှုနဲ့ပတ်သက်လို့ထိုးစင်တောင်သူမဝါရဲ့ပြောပြချက်က
ဆန်စီရိုးနဲ့ကြားတဲ့အတွက်ကတော့ကျမတို့ကပထမဆုံးကလည်းကျမတို့ဒီလေဘရောင်းတောင်ချီမကင်းနဲ့ပတ်သက်ပြီးသူတို့39ဦးရှိရလေအဲ့ဒါကိုအရင်ရှင်းမပေးဘဲနောက်ဆက်ထပ်ပြီးတော့ရောင်းနေတဲ့မြေတွေကိုလူတွေကိုပြစ်တတ်ပြီးတော့ဟိုနံပါတ်ဝင်နေရတဲ့နားရည်နဲ့ပြည်ပြီးတော့ဒါသူတို့နိုင်နေနေဟိုဆိုးဆိုးဝါးဝါအဲ့ဒါမျိုးကိုလူလူတွေလိုပဲကျမတို့ဖြေခဲ့မှာတော့ထင်တယ်။ဒီမျိုးတည်းရိုက်တာပေါ့ဒါတော့လုံးဝမရောက်ပါဘူးလို့တောက်ဆိုခဲ့တယ်။သူတို့ဘက်ကကြာတော့ဝှေ့ချောက်တောင်းမှန်လို့လည်းမရဘူးမှာတရုတ်ကဆိုလို့ချင်း9000ကျိုက်တော့
တို့တို့လူလဲခဲ့တယ်ဗမာလူလဲခဲ့တယ်ကျမတို့ကြီးတွေကမရောက်နိုင်ဘူးကျမတို့ဘလောက်ပဲပြပြကျမတို့မရောက်ဘူးဒါဖြစ်လို့လဲဆိုဒီမရောက်တာကိုသူကအတင်းအခုလက်ခတ်တုံးပဲရဲကင်းနေချတယ်ကျမတို့ဒီနေကြတွေနှောင်းနှောင်းဆိုတာတော့သိပြီနေကြတို့ကြောင်းတို့ဂျုံတို့ပဲစုံငုံတို့ပဲတို့အဲ့ဒါတွေကိုအခုချိန်ကြီးမသိရသေးဘူးကျမတို့ဆိုကြောင်းနေရင်းနေတော့ချင်းငါးပါးဆိုတော့ဘယ်မှဝင်လို့ရတာမို့ကျမတို့ကိုယ့်ကိုယ်ဆက်ရတာအဲ့ဒါတွေလည်းအသိမခံဘူးသူကတော့အခုကျတော့ဒီဘက်ကဒီဆုံးသားစစ်စေးကော်မတီနဲ့ပတ်သက်ခဲ့လို့လည်းဘာတစ်ခုမှလည်းလုပ်မပေးကြဘူးဝင်လင်းညင်တာမှုဆိုတာလေမလိုက်နိုင်ခဲ့ဘူးဒီဘက်ကဒီကျမတို့ဘက်ကဆိုလို့ချင်းအားလုံးလူလူတွေကဘယ်သူမှမြင်မရောရောင်းလိုက်ရင်ပြည့်စုံကြောင်ဝင်လို့မရဘူးအမအခုဆိုလို့ချင်းကျမတို့ရိုက်တာအခုရိုက်တာပြစ်တာဆိုလို့ကျမတို့ကကျမတို့အခင်းကြီးကျမတို့ဟာဒီကမရောင်းနိုင်လို့ကျမတို့ကကာကွယ်တာကျမတို့လက်ထက်မှာဘာမှမပါဘူးသူတို့လက်ထက်မှာကတနတ်ပါတယ်ဘာကွာပါတယ်ဓာပါတယ်နံပါတ်ထုတ်ပါတယ်ကျမတို့လူစုမှာဘာမှမရှိဘူးချန်စီရောက်ခတ်တယ်ဆိုလို့ချင်းသူ့အတန်ပိုင်လုံးကြီးတွေနဲ့ခတ်တယ်အချွန်ကြီးတွေနဲ့လူတွေနဲ့ထုတ်တယ်လူလည်းထုတ်တယ်သူတို့တန်လုံးကိုလည်းထုတ်တယ်အကုန်ထုတ်တာဒီကတရုတ်ကလုံးဝကိုမကြောက်ဘူးဓမ္မရေကတနတ်နဲ့ပြစ်တာတရုတ်ဝန်ထမ်းကလူနဲ့ထုတ်တာသာရိုခတ်တဲ့လူတွေ
နောက်တောင်သူတူကတော့သူတို့ပိုင်မိယာတွေကိုအတ္တမချန်စီယိုခတ်မှုကြောင့်မျိုးသမီးတွေအထူးသဖြင့်ကလေးတွေအနေနဲ့နေ့စဉ်ဘဝနေထိုင်မှုအတွက်အခက်အခဲနဲ့ရင်ဆိုင်ကြရတယ်လို့ပြောပါတယ
်ခတ်သွားတဲ့အခါမှာဒီနိုင်ငံကြီးဘဝတော့တွေးလဲမတွေးရဘူးဘာဖြစ်လို့လဲဆိုတော့ဒီမအောက်တောင်လူလည်းဒီမလည်းအတော်ကြီးလောက်ဆက်တတ်တဲ့တွေဒီတောင်မှာမရှိဘူးတော့ဘူးဆိုရင်ဒီမရဲ့ဘဝအတွက်ပေးကြတယ်ဒီမတို့ဒါပေးဆုံးသွားတယ်ဒီမဒီမတို့သမီးအုပ်ကိုရိုက်ໄຂຄວ້າຄັນໄລດາແນ່ອະຕູດູແຫຼະຈມາລຸຍຄະເນຊິຍໃຫ້ບໍເນາະລຸມຸຍຊິຍຄະເນຍປິນຍາຍຊິມາຍປິນໂອບໍລຸມຸຍຍາສາຍອະກົງລົງຈມາລຸບະກະບໍ່ລູບ້ຽວມາແຫຼະບໍເນາະອະສາບາຍຍາໂຊຍຍ້ວວ່າບີ້ອະຄຸປູຊູ້ວ່າລະກະປະທະມາປະທະມາຄັກຄັນໄລດາແຕນຊູໂຕຍາໂຕແຕນຊູໂຕໂຕແນ່ລູດີໂຫຍໍໂຫມະທີຊິມີແບບແນ່ນອກແຕ່ຕູວ່າທີຍານາຊິກັດລະແດ່ອືຈມາລຸဒါကလည်းလက်ရှိလုံဆောင်နေတဲ့တောင်ကြီးကြီးဒီမားတွေကအပါဝင်အဲ့ထက်မှပါသွားတဲ့အတွက်ကျွန်တော်ဘူဟာတွေကတော့ရှင်းလျှောက်ပြီးတော့မတွေးဝင်ချင်တာပါပဲမှနားတော်ပြန်အောင်ပေါ့နော်အမျိုးသမီးတွေကတော့တောင်ကိုယ့်ရဲ့ကိုတောင်ရှိတဲ့လူကတောင်ကိုလောက်စားတယ်တောင်မရှိတဲ့လူကကိုယ့်ရဲ့ဟိုအိမ်ောင်တွေပါဆိုရင်အဲ့တောင်ကိုမိခိုးပြီးစားကြတယ်တောင်မရှိတဲ့လူကတောင်ဓမားတွေရဲ့ပေါ့နော်ဒီရိတ်သိမ်းစီမှာဆိုရင်အငားအညာလိုက်စားတဲ့ရုပ်ကားမှုတွေအဲ့လိုရှိရမှာဒီရွာမှာမူလာနဲ့ចောင်းလေးတွေရောပြင်နေကြတဲ့ကလေးရောရှိရမှာဒါနဲ့အတန်းကြီးကိုဆက်မတ်နိုင်တဲ့ចောင်းလိုက်လည်းရှိရ
ဒီမိုကရေစီပြုပြင်ပြောင်းလဲဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာတောင်သူလယ်သမားတွေရဲ့ဆင်းရဲလာတဲ့နေထိုင်မှုဘဝမြင့်တင်ရေးအတွက်ဦးစားပေးလှုပ်ဆောင်သွားမယ်လို့သမရဦးသိန်းစင်ကပြီးခဲ့တဲ့နှစ်ဩဂုတ်လကမေကွန်းနဲ့မှာပြောကြားခဲ့တာဖြစ်ပါတယ
်လူဦးရေ80ရာခိုင်နှုန်းကကျေးလမ်းမှာနေထိုင်ရပြီးဆင်းရဲနှောင့်ယှက်မှုလုံးအများဆုံးကကျေးလမ်းမှာနေထိုင်ကြတဲ့ပြည်သူများပဲဖြစ်ပါတယ်။ဒါကြောင့်ကျေးလက်ဒေသဖွံ့ဖြိုးရေးနဲ့ဆင်းရဲနှောင့်ယှက်မှုရှောက်ချရေးလုပ်ငန်းကိုဦးစားပေးပြီးလုပ်ငန်းစဉ်ရှေ့ချမှတ်ကအကောင့်ထက်ပေါ်ဆောင်ရွက်နေပါတယ
်။တမရဦးသိန်းစိန်ပြောချခဲ့တဲ့မြန်မာနိုင်ငံရဲ့လူဦးရေ80ရာခိုင်နှုန်းဖြစ်တဲ့ဆင်းရဲနှောင့်ယှက်တဲ့ကျေးလက်ဒေသမှာနေထိုင်သူတွေနဲ့လေဘရောင်းတောင်ဒေသရှိတောင်သူလေသမားတွေလည်းပါဝင်တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်ခဲ့တဲ့တောင်သူတို့ကမြန်မာစုရရဲ့တောင်သူလေသမားတွေရဲ့ဘဝမြင့်တင်ရေးကိုဦးစားပေးလှုပ်ဆောင်မယ်ဆိုတဲ့ကိရိပေါ်မိကွန်းထုတ်ထားတဲ့ပြောကြားချက်နဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်တို့နိုင်ငံမှာမင်းသားစရိတ်ဆန်နေပြီ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်မင်းရတရုတ်ကခဲနေတယ်ဆိုတော့ကျွန်တော်ကိုယ်နှစ်ခုကွဲသွားတာရှိတယ်။ကျွန်မအစိုးရဘုံကကျမဘလို့ပြောတင်လဲဆိုလို့ရှိရင်ကျမတို့ဒေတာကျန်နေပိုင်ဆိုင်နေရာမြေတွေပေါ်မှာရောရှင်းတော့မှယူမထားတဲ့လူတွေရဲ့တောင်းရလဲတောင်းလဲရတွေပေါ်မှာတရုတ်နဲ့ဟိုတိုင်းမှာသားတွေကိုမိရပေးပြီးကျမတို့ဒေတာကန်တောင်းလဲဓမ္မတွေချတော့ရဲတွေဒီမြန်မာနိုင်ငံရဲတွေကတရုတ်ကိုအကာအကွယ်ဘာနာပြေတော့ကာဝပေးနေတဲ့ဒီကိုပြေတော့ပုံနေရပေးနေတဲ့အတွက်စမဒီအစိုးရရစမနိုင်ငံမှာလက်ရှိရှိနေတဲ့အစိုးရရပြေတော့ကာဝလေးစောင့်နေရပြီလားစမကြောက်နေတာစမနိုင်ငံမှာစမနိုင်ငံဒီမျိုးတွေတရုတ်နဲ့ဆက်ကိုထိုးအပ်လိုက်ပြီလားဒီနေ့ဖြစ်တဲ့ပုံစံမျိုးဆိုလို့ရှိရင်ရဲလုံဒိန်းနေရလည်းအကြောက်တစ်ဆောင်အောင်ရှိတယ်ပြေတော့ကအစိုးရရဲ့ပြေတော့ရဲနေရလည်းအကြောက်တစ်ဆောင်အောင်ရှိတယ်အလို့သမားဆိုအကြောက်တစ်ဆောင်ဆောင်လာရှိတဲ့ အင်းအရင်နဲ့အစမပယ်ရွာဒေသကအမျိုးသမီးနဲ့ယောက်သားတွေကိုအတင်းအားမအစမ်းဆက်တဲ့နေရာမှာပြည်ယောက်တွေကိုရဲနေအားမေးပြီးတော့ဒီမဥမာလူမျိုးတွေကိုပထူခိုင်းတယ်အဲ့တော့ဒီမကျင်းလာတာကကိုယ့်မျိုးပေါ်မှာကိုယ်အဲ့အစင်းနဲ့ကိုယ့်နေမျိုးကိုလှုပ်ရှားနေတဲ့အချိန်မှာအင်းဒီမလာညာပြီးကိုယ့်မျိုးပေါ်ကိုဒီမတို့အစော်ကန်းခံရတာဒီမအားကျင်းလာဆုံးမဲဒီမအခြေပွဲဆုံးမဲအလားဒီမအုံနိုင်ငံမှာသာစုနေပြီလဲဆိုလို့ချင်းအင်းဒီမှာလည်းမနေရလို့ဖြစ်နေပြီမနေရဘူးတမလို့ရအောင်ဒီအောင်သူရဒီရှင်လေးရအောင်မနေရတော့ဘူးလို့တမဆူရအပြီးအမိနေချင်းမှာတမတို့မနေရမနေမသားရောကလေးတွေရအဲ့ကောင်းကမအဲ့အောင်တင်လာလို့ကင်းနေရတမတို့နိုင်ငံကအဆူရရဲ့ရုံးမှမစမှုတော့ကိုမျိုးပေါ်ကိုအေးစစ်နှုတ်ချနေရတော့တိုင်းတမကလာပြီးအခုလိုကျူးကျော်ဆိုတမအသက်ကြောင်လာရမယ်
ဒလလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုသိပ္ပံနဲ့နှီးပညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါလေရှင
်2014ခုနှစ်ထဲမှာအာဂါသဆူဇန်ကြီးဆိုင်ရာတိုးတက်ပြောင်းလဲမှုတွေနဲ့ဆောက်ရုံမှုတချို့အကြောင်း NASA American အာဂါသဆူဇန်ကြီးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါမှာ
မနိုင်ငံကဒီလူကြီးသားတွေအားလုံးစင်လန်းချမ်းမြေ့ကြပါလေဆိုပြီးတော့ထုတ်ဆက်ပါတယ်အမေရိကန်လေကြောင်းနဲ့အာကာသသိပ္ပံဌာနရဲ့2016ခုနှစ်မှာထူးခြားတဲ့အောင်မြင်မှုအခုကတော့ဒီနှစ်ကုန်ပိုင်းဒီဇင်ဘာလလောက်မှာလူ၄ဦးစီးနိုင်တဲ့အာကာသယဉ် Orion ကို Florida ပြည်နယ် Cape Canaveral Kennedy Space Center အနေပြီးတော့ဒီ Delta 4လို့ခေါ်တဲ့ဒုံးရင်နဲ့ကမ္ဘာအထက်မိုင်3,000-4,000လောက်အထိပြစ်တင်လိုက်ပြီးတဲ့အခါကျတော့ဒီ Pacific သမုဒ္ဒရာလေးကိုပြန်ပြီးတော့အောင်မြင်စွာပြန်ကျလာအောင်စင်ခိုင်းလိုက်နိုင်ပါတယ်။ဒီအောင်မြင်မှုဟာနောက်အနှစ်20-25နှစ်လောက်ကြာလို့ရှိရင်လူသားတွေကိုယ်တိုင်အင်္ဂါဂျိုးဘောကိုခရီးထွက်ကြဖို့အတွက်ပြင်နဲ့ပထမခြိလှမ်းပဲဖြစ်ပါတယ်။Orion ကပါလဲဆိုလို့ရှိရင် 2018 ခုနှစ်မှာအပြည်ဆိုင်ရာအာကာသစခန်းကိုအတွက်ကိုလူတွေပေါ့နော်ပို့ပေးဖို့အတွက်၄ယောက်ဒါမှမဟုတ်လို့ရှိလို့ချင်း6ယောက်စီးနိုင်တဲ့ဒီအာကာသယဉ်တဲ့ဒုံးမြန်ကြီးကိုစပြီးတော့စမ်းတက်ပြီးတော့ဆင်နေတဲ့ဟာကိုပြောတာပ
ါအခုလိုနောက်အာကာသစူးစမ်းမှုတွေအတွက်အခုနှစ်မှာခြေလန်းစခဲ့တာမျိုးရှိတယ်လို့အရင်ကတည်းကအစာပြိုးလှုပ်ဆောင်နေတဲ့စူးစမ်းမှုတွေစီကအောင်မြင်မှုတွေလည်းတွေ့နေရတာပါ
လုံးရတဲ့10နှစ်လောက်ကအင်္ဂါဂျိုဘောလွတ်တင်လိုက်တဲ့စက်ရုပ်အမှားလေးနှစ်ခုရှိပါတယ်။တစ်ခုက Spirit နောက်တစ်ခုက Opportunity Spirit ကတော့အင်္ဂါဂျိုရဲ့တဲမုံတိုင်းထဲမှာမိသွားပြီးတဲ့အခါကျတော့သူအလုံးမလုံနိုင်တော့ဘူးနော် Opportunity ဆိုတဲ့စက်ရုပ်ကတော့အခုထိအင်္ဂါဂျိုဘောမှာ25မိုင်ခရီးကိုသွားနိုင်ပြီ။သိပ္ပံအချက်လက်တွေပို့နေတုန်းရှိပါသေးတယ်ဒါအပြင်လွန်ခဲ့တဲ့၄နှစ်လောက်ကအင်္ဂါဂျိုဘောကိုဆင်းခဲ့တဲ့ Curiosity နှစ်ပန်း5,000လောက်ကရှိခဲ့တဲ့အနယ်ကျနုံးမြေကြောက်တိရှိတဲ့ Mount Hope ဆိုတဲ့နေရာကိုရောက်ပြီးသိပ္ပံဆိုင်ရာအချက်အလက်တွေကိုပို့နေလျက်ပါပဲ
။တရှိကဘာပဝင်တဲ့နေဆက်ကြဝလာကနေအလားတူတခြားနေဆက်ကြဝလာတွေစီအထိခီးဆန်တဲ့အာကာသစမ်းသပ်လေ့လာမှုကလည်းအောင်မြင်တဲ့အနေအထားမှာရှိနေတယ်လို့ဆိုပါတယ်။
ကဘာကနေမိုင်ပန်းပေါင်း 12,000 လောက်ကနေပြီးတနာယီကိုမိုင်4,000လောက်နဲ့ခရီးဆက်နေတဲ့ Voyager ဂျိုဒူဟာအခုနေဆက်ကြဝလာရဲ့နယ်နိမိတ်ကိုဖြတ်ပြီးတော့ကျွန်တော်တို့လူသားတွေတင်တဲ့ဂျိုဒူထဲမှာအဝေးဆုံးခရီးကိုသွားနေတာဖြစ်ပါတယ်အခုဆက်လက်ပြီးသွားတော့ပါပဲ Voyager ရဲ့လိုအပ်တဲ့တရားစစ်ကို RTG ပေါ့နော် Radio Isotope Thermoelectric Generator လို့ခေါ်တဲ့အသေးစားအမှုယူတပ်ပေါင်းပူလေးကနေထုတ်ပေးနေတာဖြစ်တော့သူကနောက်10နှစ်လောက်ပဲခံတော့မှာပါတိုင်းမဲ့သူဆက်သွားမယ်ဘာကြောင့်လဲဆိုတဲ့အခါကျဆက်ကြဝလာမှာရှိတဲ့ဂျိုနက်ခတ်တွေရဲ့ဆွဲအားကြောင့်သူ့လမ်းကြောင်းတာမှန်ခဲ့လို့ရှိရင်ကျွန်တော်တို့နေဆက်ကြဝလာလို့တည်တဲ့နောက်နေဆက်ကြဝလာတစ်ခုကိုမကြာခင်ရောက်သွားမယ်ပေါ့နော်မကြာခင်ဆိုတာ2,000-3,000လောက်ကြာရောက်မယ်လို့ပြောတာပါ
2014ခုနှစ်အတွက်အာကာသဆိုင်ရာအောင်မြင်မှုကြီးတစ်ခုလို့ပြောနိုင်တာကအောက်ကပြန်တစ်ခုဖြစ်တဲ့ဂျဲဒဂွန်ဘောကိုဥရောပအာကာသစူဇန်ရင်အဖွဲ့ရဲ့ဖီလီဂျိုဆင်းရင်နဲ့ဆင်းသက်နိုင်ခဲ့တဲ့ဖြစ်ရပါတဟာပရမအောင်လူသားတွေလွတ်တင်လိုက်တဲ့ Rosetta အာကာသယဉ်တွားရောက်နိုင်တာလည်းဖြစ်ပါတယ်
။နောက်အာကာသနည်းပညာအောင်မြင်မှုကြီးတစ်ခုလို့ပြောနိုင်တာကတော့ဥရောပအာကာသအေဂျင်စီ European Space Agency ကလွတ်တင်ခဲ့တဲ့ Rosetta ဂျိုတူဟာ 67B လို့နာမည်ပေးထားတဲ့ဥက္ကာပြန်ပုတ်ကိုစင်တီဘူမိဓာတုယူပပေတာနဲ့ပတ်သက်တဲ့ရုပ်အချက်လက်တွေကိုပို့နိုင်ခဲ့ပါတယ်။ဒီဥက္ကာပြန်ပုတ်ကိုစင်ဖို့ကဘာကနေမိုင်း
တန်းတရာလောက်အဝေးကို10နှစ်ခရီးသွားခဲ့ရပြီးတော့စိတ်ဝင်စားဖို့ကောင်းတာတဏှာရောမိုင်း7000နဲ့ဒီဥက္ကာပြန်အမိလိုက်ပြီးသူဆင်းရွာတာပါဒါတော်ကိုစိတ်ဝင်စားဖို့ကောင်းတဲ့ဤပညာအောင်မြင်မှုတစ်ခုဖြစ်ပါတယ
်ဆယ်နှစ်ကြာခီးကိုတွားပြီးကျဲတကွန်တစ်ခုပေါ်ကိုဆင်းသက်နိုင်ဖို့ဘာကြောင့်လူသားတွေကြိုးစားကြရတာပါလဲ
အဲဒီကျွန်တော်တို့နေတဲ့ဒီကဘာပေါ်မှာရှိတဲ့ရေဟာဥက္ကာပြန်တွေကနေတစ်ချိန်ကပါလာတာဆိုတဲ့တချို့သိပ္ပံပညာရှင်တွေကဒီတွက်ချက်မှုမှန်ကိုစစ်ဖို့လိုလာပါတယ်သူတို့ပြောတာကတော့ဒီကဘာပေါ်မှာရေမရှိဘူးလွန်ခဲ့တဲ့နှစ်3000ပေါင်းတန်ပေါင်းယောက်များစွာတို့ကပေါ့နော်ဥက္ကာပြန်ဒီကဘာကိုကြာနေတဲ့အချိန်မှာရေးပြီးပါလာတယ်လို့သူတို့ပြောပါတယ်အဲ့ဒါကိုစစ်ဖို့နောက်တစ်ခုကစัจ java လာရဲ့ဝေးလံတဲ့ data ကနေလာတဲ့ဥက္ကာပြန်တွေဖြစ်တဲ့အတွက်စัจ java လာရဲ့အစဟာဘာလဲဆိုတဲ့မေးခွန်းကိုသိပ္ပံပြီးကြကြဖြေပြင်တဲ့အတွက်ဒီအဖြေကိုရှာတာလည်းဖြစ်ပါတယ
်စက်တင်ဘာလတည်းမှာအင်္ဂါချူရဲ့လေရုကိုလေ့လာတဲ့ American Satellite ဂျိုရု Marvin ဟာဂျူပါလန်နဲ့ကိုဝင်ရောက်ခဲ့ပြီးလေရုနဲ့ရေပောင်ဝင်မှုတွေလေ့လာခဲ့ပါတယ်။အင်္ဂါဂျူရဲ့လေရုဟာတစ်ချိန်လုံးကအခုထက်ပိုပြီးတိတ်သီးတယ်လို့လွန်ခဲ့တဲ့နှစ်တန်းထောင်ချီရှိချိန်ကတိတိတသာစပြောင်းလဲလာခဲ့ပေမဲ့ဘာကြောင့်ဘယ်လိုပြောင်းသွားလဲဆိုတာကိုအခုထိမသိရသေးတဲ့အတွက်လေ့လာနေကြတာပါ။မာဗင်ရောက်ပြီးမှကြာခင်ရောက်သွားတာကအိန္ဒိယကမန်ဂလီယန်ပါ။တချိန်နဲ့အင်္ဂါဂျိုဘလန်နဲ့ကိုဝင်ရောက်နိုင်တဲ့ပထမဆုံးနိုင်ငံလည်းဖြစ်ပါတယ်။သူကတော့ဤပညာတိုးတက်ဖို့နဲ့နောင်စူးစမ်းရေးတွေအတွက်အတွေ့အကြုံယူတာပါ။အခုလိုအောင်မြင်မှုတွေရှိသလိုမအောင်မမြင်ဖြစ်ရတာတွေလည်းဒီနှစ်ထဲမှာကြုံခဲ့ရပါတယ်။ Orbital Science Company ရဲ့ Golden Rocket Antares ဟာနိုင်ငံတကာအာကာသစခန်းကိုအသွားအတက်မှာပဲပောက်ကွဲခဲ့တယ်လို့ Virgin Galactic ရဲ့ Space Ship 2ဟာလည်းစမ်းသပ်မောင်းနှင်တုံးမှာပဲပောက်ကွဲခဲ့တာပါ။ဒါကြောင့်ရင်းမှုနှစ်ဦးသေဆုံးခဲ့ရပါတယ်
။ October လလောက်ကလေဒီ Orbital Science Company ကပြစ်ဆိုတဲ့ Orbital 3ဆိုတဲ့အာကာသဒုံးမြန်ဟာအတက်မှာပောက်သွားတဲ့အတွက်ပြည်ပဆိုင်ရာအာကာသစခန်းတော့ NASA ကဖြတ်ထားတဲ့ ISS ပေါ့နော် International Space Station ရဲ့လုပ်ငန်းတချို့ကအချိန်နှောင့်နေခဲ့ရတာဒီ Orbital Science ကပြစ်တင်တဲ့အာကာသဒုံးမြန်ကဘာလဲဆိုလို့ချင်းပြည်ပဆိုင်ရာအာကာသစခန်းအတွက်လိုအပ်တဲ့သိပ္ပံစက်ပစ္စည်း၊ကုန်ကြမ်းစားနပ်ရိက္ခာပေါ့နော်အပေါ်မှာ6ယောက်ရှိတာအဲသူတို့အတွက်လိုအပ်တဲ့ဒီအစားအသောက်တွေကိုတင်ပေးဖို့အတွက်ပေါ့နော်။နောက် SpaceX ဆိုတဲ့ company ကလည်းသူတို့လည်းဂျန်ယူလုပ်နေပါတယ်။အဲဒီ company ကလည်းအဲ့လိုပဲပေါ့နော်။ပေါ့နော် International Space Station ရဲ့လုပ်ငန်းတချို့ကအချိန်နှောင့်နေခဲ့ရတယ်လို့ပဲ Virgin Galactic ဆိုတဲ့ company ကအာကာသထဲကိုအပျော်စီးပြီးတဲ့အတွက်စမ်းသပ်နေတဲ့ယင်ပေါ့နော်။အာကာသယင်တမျိုးပြက်ကျတဲ့အတွက်အာကာသယင်ဟူလည်းတည်ဆုံးခဲ့ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
။ဒေါက်ကမြူတာစီဇန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင့်သံကြားစီဇန်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လွန်ခဲ့တဲ့ဆယ်နှစ်ဒီဇင်ဘာလ26ရက်နေ့ကအင်ဒိုနီးရှားနိုင်ငံဆူမထရာကမ်းလွန်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်းထန်တဲ့ငလင်ဟာကြီးမားတဲ့ဆူနာမီရေလိုင်းကြီးတွေကိုဖြစ်ပေါ်စေပြီးအိန္ဒိယသမုဒ္ဒရာတလွှာပြန့်နှံ့ရိုက်ခတ်ခဲ့တာမို့ကမ်းရိုးတန်းဒေသနေလူစုကိုအထိနာစီခဲ့တာပါအဲ့ဒီနေ့တနေ့တည်းမှာတင်လူပေါင်း2,300ကျော်သေဆုံးခဲ့ရပါတယ်။ဒီကြီးမားတဲ့လှိုင်းလုံးကြီးတွေရဲ့ဒဏ်ကိုဟိုးဝင်းလန်နဲ့တောင်အာဖရိကကမ်းရိုးတန်းတွေလူစုအထိပါခံစားခဲ့ရတာပါ။ငလင်ဘူးချက်နဲ့နီးတဲ့ကမ်းခြေဒေသတွေမှာဆိုရင်တော့အခြေခံအဆောက်အုံတွေဖျော်ဖျဲဖြစ်ခဲ့ရတယ်လို့အဲ့ဒီဒေသတွေရဲ့ခီးသွွားလုပ်ငန်းတွေငားလုပ်ငန်းတွေပါပျက်စီးခဲ့ရပြီးဒေသခံတွေလည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။အိန္ဒိယသမုဒ္ဒရာဆူနာမီဒဏ်ကြောင့်ဥယျာဉ်ရွှေ့ပြောင်းနေထိုင်ရသူစုစုပေါင်း3,000ခွဲနီးပါးရှိခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီလိုနေမျိုးမှာအသက်ပေးခဲ့တဲ့လေသမားတွေနဲ့တငါတွေကစပြီးကျွန်တော်တို့အမိမြေကဒီဒေသကိုခီးထွက်ခဲ့တဲ့သူတွေအထိအားလုံးကိုတရိယာအောက်မိတဲ့အနေနဲ့ထိမ့်မှတ်ပြုပါတယ်လို့ပြောကြခဲ့ပါတယ်။အခုလိုဆူဆူဝါဝါဆောင်းရှုံးခဲ့ရတာမျိုးအတွက်ပြောမပြနိုင်လောက်အောင်ဖြစ်ရတယ်ဆိုတာနားလည်ကြောင်းနဲ့သားသမီးဆောင်းရှုံးခဲ့ရတဲ့မိဘတွေဒါမှမဟုတ်မိဘဆောင်းရှုံးခဲ့ရတဲ့ကလေးတွေအတွက်ခံစားမှုကိုဘယ်တော့မှဖျောက်ဖျက်ပစ်လို့မရတယ်လို့အချိန်ကြာလာတာနဲ့အမျှတာဝန်ယူမှုရင့်ကျက်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုဦးတည်ပြီးစဉ်းစားရပါတယ်လို့လည်းပြောပါတယ်ဒီဝန်내ဝယ်ဖြစ်ရတဲ့အတွက် ကဘာတဝမ်းကလူသားချင်းစာနာမှုဆိုင်ရန်တုံ့ပြန်မှုတွေဟာလည်းမကြုံဘူးအောင်အကြီးမားဆုံးဖြစ်ခဲ့တာတွေ့ရပါတယ်။အစိုးရတွေလူသားချင်းစာနာမှုဆိုင်ရန်အဖွဲ့အစည်းတွေအပြင်ကဘာတလောကလူပုဂ္ဂိုလ်တဦးချင်းစီလိုအကူအညီပေးချင်သူတွေဟာဤပညာပိုင်းဆိုင်ရာမှာရောကဲဆဲကူညီလုပ်ငန်းတွေမှာပါအားတက်တယ်ရောဝိုင်းဝန်းကူညီခဲ့ကြပါတယ်။ American ပြည်တော်စုကလည်း USAID အဖွဲ့ကနေတဆင့်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုပေးပို့ခဲ့ပြီး American စစ်တပ်ကစေယုံပါသင်္ဘောတွေလေကြောင်းကယ်ဆယ်ထောက်ပံ့မှုတွေနဲ့အတူတပ်သား12,600ကျော်ကိုဆေလွတ်ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုတောရောက်လှုံ့ဆော်ပေးခဲ့ပါတယ်။မျိုးလုံးချုပ်အကူအညီပေးရန်ရန်ပုံငွေကောက်ခံတာတွေလုပ်ခဲ့တယ်လို့ကိုယ်ဆန္ဒအရထောက်ပံ့ပစ္စည်းပေးပို့မှုတွေအလှငွေကောက်ခံပေးတာတွေလည်းလှုံ့ဆော်ခဲ့ကြပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေကယ်ဆယ်ကူညီနဲ့ပြန်လည်နလန်ထူနိုင်ရေးအတွက်လှုံ့ဆော်ခဲ့ကြတာကိုအမှတ်ရနေတယ်လို့အဲ့ဒီဒေတာလူမှုဝန်ကျင်ပြန်လည်တည်ဆောက်ရေးအတွက်တရတအားပါဝင်မှုကိုအခုလိုနှစ်တွေကြာလာတဲ့အထိဆက်ပြီးလှုပ်ဆောင်နေသူတွေကိုလည်းဂုဏ်ပြုပါတယ်။ဒီဆူနာမီတန်းဟာတွေ့ဘူးသမျှထဲမှာအဆိုးဝါးဆုံးဘေးဒဏ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့အားလုံးအကောင်းဆုံးဖြစ်အောင်ကြိုးစားခဲ့ကြပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဒီနေ့မှပဲဆိုးဝါးတဲ့သဘာဝဘေးဒဏ်ခံခဲ့ရတဲ့အာရှနဲ့အာဖရိကဒေတာကကျွန်တော်တို့ရဲ့မိတ်ဆွေတွေအတွက်ဝမ်းနည်းချေခွဲရတယ်လို့အဲ့ဒီဒေတာနဲ့လူစုအတွက်ပိုးပြီးလုံခြုံစိတ်ချရတဲ့ဒေတာနဲ့ဝန်ကျင်တိုင်းဝန်ဖြစ်လာအောင်ပြင်းပြင်းထန်ထန်လှုပ်ဆောင်သွားပါမယ်လို့ဂရုပြုကြောင်းလည်းဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်လာမယ့်မျိုးဆက်တွေရဲ့အနာဂတ်ဟာလက်ရှိလူသားတွေပေါ်မှာမူတည်နေတာမို့ကျွန်တော်တို့ရဲ့သားသမီးမြေမြစ်တွေအတွက်ပုံမိုစိတ်ချလုံခြုံတဲ့ကဘာကြီးဖြစ်လာစေဖို့အတွက်ကြိုးစားမှာဖြစ်ကြောင်းလည်းဂရုပေးပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်ဆိုးရရဲ့သဘောထားမြင်ပဲဖြစ်ပါတယ် VO ရဲ့အဘမဟုတ်ကြောင်းသိစေရပါတယ်ရှင် VO ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းသတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင
်ယူကရိန်းဆိုးရရဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကြားစစ်တုံ့ပန်းလဲလှယ်တဲ့အစီအစဉ်ကိုတောက်ကြနေမှာစတင်လှုပ်ဆောင်နေပြီးတော့ယာနဲ့ချီပြီးဖမ်းထားသူတွေကိုညနေပိုင်းမှာလွှတ်ပေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီလိုအပြန်အလှန်စစ်တုံးမှန်းနေဖလှယ်တဲ့နေရာမှာပြီးခဲ့တဲ့၈လအတွင်းယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာဖမ်းဆီးခံထားရတဲ့ခွဲထွက်ရေးသဘုံအဖွဲ့ဝင်222ယောက်နဲ့ယူကရိန်းအစိုးရစစ်တပ်ကတပ်ဖွဲ့ဝင်146ယောက်ပါဝင်ပါတယ်အခုသတင်းမှတ်အတွင်းဘီလာရုစီယံမြို့တော်မင်းစ်မြို့ရရှိရှိခဲ့တဲ့နှစ်ဖက်သဘောတူညီမှုအရအခုလိုစစ်တုံးမှန်းနေအပြန်အလှန်ဖလှယ်နေကြတာဖြစ်ပါတယ်ရုရှားအစိုးရရဲ့အစ်စ်ချမှတ်လိုက်တဲ့စစ်ရေးမှတ်တမ်းမှာနေတိုးမဟာမိတ်တွေနဲ့အမေရိကန်ပြည်ထောင်စုဟာရုရှားရဲ့လုံခြုံရေးကိုအဓိကချင်းချောက်နေသူတွေဖြစ်တဲ့စီးရင်ကိုတွင်လိုက်ပါတယ်ဒီစီးရင်မှတ်တမ်းအစ်စ်ကိုဗလာဒီမီယာပူတင်ကသမရဗလာဒီမီယာပူတင်ကတောက်ကြနေမှာအတည်ပြုခဲ့ပါတယ်စီးရီးယားနိုင်ငံအတွင်း IS Islamic အစွန်းရောက်စစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသကိုအစိုးရကလေကြောင်းကနေတိုက်ခိုက်မှုပြုလုပ်ခဲ့ရမှာအရက်သား38ယောက်တဲ့မနေ့တည်ဆုံးသွားတယ်လို့စီးရီးယားနိုင်ငံအတွင်းကအခြေအနေကိုစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်ကွင်ဘတ်စင်မြို့အနီးမှာအယ်ဘတ်ဆိုတဲ့အရက်ကိုစီးရီးယားအစိုးရကလေကြောင်းကတိုက်ခိုက်မှုပြုလုပ်ခဲ့ရမှာတည်ဆုံးသွားတဲ့သူတွေထဲမှာကလေး9ယောက်နဲ့အမျိုးသမီး2ယောက်ပါဝင်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးအဖွဲ့ကပြောဆိုပါတယ်ပါကစ္စတန်နိုင်ငံရဲ့မြောက်ပိုင်းမှာလဲဝါဇီရစ်တန်ဒေတာမှာအစ္စလာမစ်အစွန်းရောက်တဲ့တိုက်ခိုက်ရေးသမားတွေကိုအမေရိကန်ပိုင်လို့ယူဆရတဲ့လူလိုက်ပါခြင်းမရှိတဲ့ drone ရင်နဲ့ပါကစ္စတန်လေတပ်ကတောက်ကြနေတိုက်ခိုက်ခဲ့ရမှာအစ္စလာမစ်စစ်သွေးကြွတိုက်ခိုက်ရေးသမား30ထဲမှနေတည်ဆုံးသွားပါတယ်
တရင်ချင်းချုပ်ကိုဥဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအတိုင်ဖြစ်ပါတယ်ကျမရောနနာချက်မှာ VO American တမနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VO ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.